Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2023ခုနှစ်ဇူလိုင်လ16ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုလိုင်းတိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနာဆင်နိုင်ပါတယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုတော့မတ်အင်ဂျင်နိုင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။နိုင်ငံတကာဗန္ဒာရေးကိစ္စတွေမှာတရုတ်နိုင်ငံနဲ့အတူလက်တွဲဖြည့်ရှင်းဆောင်ရွက်လုပ်ရတယ်လို့အမေရိကန်ဗန္ဒာရေးဝန်ကြီးဂျနက်ယယ်လန်ကပြောလိုက်ပါတယ်။ရုရှားနိုင်ငံမှာစင်ကဲပေါက်ကွဲစီတတ်တဲ့ cluster bomb တွေအလုံးလောက်ရှိပြီးတော့တကယ်လို့ရုရှားတပ်တွေကိုတိုက်ခိုက်လာရင်အလားတူပြန်လည်တုံ့ပြန်သွားမယ်လို့ရုရှားသမ္မတပူတင်ကပြောလိုက်ပါတယ်။ဘကူတိုင်းရွှေကျင်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ KNU ၊ပြည်မျိုးသားလွတ်မြောက်ရေးတပ်တွေတိုက်ပွဲဖြစ်ပွားနေပြီးတော့ဒေသခံတွေတောင်းနဲ့ချီပြီးတော့ပေးလို့ရကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ပြီးခဲ့တဲ့သတင်းဘက်ကထိမ့်သိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့မြို့ဝက်စွာတွားရောက်တွေ့ဆုံခဲ့တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့လှုပ်ရက်နဲ့ပတ်သက်လို့
ညီနာချင်းဖြစ်လို့ပို့တော်ဝင်ရှိတယ်ဆိုပြီးတော့အာဆီယံဘုံသဘောတူညီချက်ကိုကျော်လွန်ပြီးတော့ဒါမှမဟုတ်အာဆီယံဘုံသဘောတူညီချက်နဲ့ကန့်ညီခြင်းမရှိတဲ့ parallel track ပေါ့နော်အပြိုင်လိုမျိုး engagement လုပ်လာတာကဒေတာတွင်းအာဆီယံနိုင်ငံထဲမှာလည်းပဲအမတန်ရုပ်ပြတ်ဆင်းပြတ်နိုင်တဲ့ကိစ္စလို့ဟိုကျွန်တော်တို့ပြောလို့က
ြဒါကတော့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်က VOA ကိုပြောသွားတာပါမြန်မာဒီမိုကရေစီရေးရအစီအစဉ်ကိုတင်ဆက်တဲ့အခါမှာပြည်စုံနားဆင်ရဖို့ရှိပါတယ်။တခါဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့တွေချင်းချင်းပစ်ခတ်နေတဲ့အခြေအနေကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရရနိုင်နဲ့အတူပြောပြမှာပါရှင်
။ရုရှားနိုင်ငံမှာ cluster bomb လို့ခေါ်တဲ့စင်ကဲပေါက်ကွဲစီတတ်တဲ့ဘုံတွေအလုံးလောက်ရှိပြီးတော့ယူကရိန်းမှာရှိတဲ့ရုရှားတပ်တွေကိုအဲ့ဒီဘုံတွေနဲ့အသုံးပြုတိုက်ခိုက်လာရင်ရုရှားဘက်ကလည်းအဲ့ဒီဘုံကိုအသုံးပြုတိုက်ခိုက်နိုင်တဲ့အခွင့်အရေးရှိတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။တကယ်လို့ကျွန်တော်တို့ကအဲ့ဒီဘုံနဲ့တိုက်ခိုက်လာခဲ့မယ်ဆိုရင်ကျွန်တော်တို့မှလည်းအလားတူပုံစံမျိုးနဲ့ပြန်ပြီးတော့တိုက်ခိုက်နိုင်တဲ့အခွင့်အရေးရှိတယ်လို့ရုရှားသမ္မတပူတင်ကပြီးခဲ့တဲ့ကြာသပတေးနေ့ကပြောထားတာကိုရုရှားရုပ်သံလိုင်းကဒီနေ့မှထုတ်လွှင့်ပြသခဲ့ပါတယ်။ဒါပြင်ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂူကလည်းဒီမတိုင်ငင်ကအလားတူပုံစံမျိုးပြောထားပါဗျ။ယူကရိန်းကအဲ့ဒီ cluster bomb တွေကိုအမေရိကန်စီကနေရရှိခဲ့တာဖြစ်ပြီးတော့အဲ့ဒီ bomb တွေကိုဗြိတိန်နဲ့ဂျပန်ပါဝင်နိုင်ငံပေါင်း100ကျော်မှတားမြစ်ပိတ်ပင်ထားပါဗျ။ယူကရိန်းဆိုရကတော့သူတို့အနေနဲ့ရန်သူတပ်တွေမစုနိုင်အောင်သာနိုင်အောင်အတွက်သာရည်ရွယ်ပြီးတော့အသုံးပြုသွားမှာဖြစ်တယ်လို့ကတိပြုထားပါဗျ။တစ်ချိန်တည်းမှာပဲမနေ့စနေနေ့ကဇဘောရီရှာဒေသကရွာတစ်ခုကိုဘုံကျဲတိုက်ခိုက်မှုအတွင်းမှာတော့အရသာ3ယောက်ဒဏ်ရာရသွားခဲ့တယ်လို့ယူကရိန်းသမ္မတရုံးအကြီးအကဲကပြောပါရယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာကျင်းပနေတဲ့ G20 စီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ဗန္ဒာရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်လာတဲ့ American ဗန္ဒာရေးဝန်ကြီး Janet Yellen ကကျွေးမြီကိစ္စနဲ့အခြားကမ္ဘာစိန်ခေါ်မှုတွေအတွက်တရုတ်နဲ့လက်တွဲလှုပ်ဆောင်ဖို့ American ကစိတ်အားထက်သန်နေကြောင်းပြောကြားလိုက်ပါတယ်။အစည်းအဝေးမတိုင်ခင်တနင်္ဂနွေနေ့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းထုတ်တွေကိုတုံ့ပြန်ရမှာပြီးခဲ့တဲ့သတင်းဘက်ကသူသွားခဲ့တဲ့တရုတ်နိုင်ငံခီးစင်ဟာ American နဲ့တရုတ်ဆက်ဆံရေးကိုပိုးပြီးတည်ကြအောင်အထောက်ဖြစ်စေခဲ့တယ်လို့အခုလို့ပြောပါတယ
် During meetings with my counterparts I emphasized the importance of both countries working together on the global challenges that face us
ကျမတို့ရင်ဆိုင်နေရတဲ့ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေအတွက်နှစ်နိုင်ငံအတူတကွပူးပေါင်းဆောင်ရွက်ဖို့အရေးပါကြောင်းတရုတ်နိုင်ငံခီးစင်တွင်ဆွေးနွေးပွဲတွေမှာကျမအလေးပေးပြောဆိုခဲ့ပါတယ်။အပြန်အလှန်အလေးထားမယ့်နယ်ပယ်တွေမှာကမ္ဘာပြည်သူတွေအတွက်ပူးပေါင်းဆောင်ရွက်ဖို့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံလုံးမှာတာဝန်ရှိနေပါတယ်လို့ပြောသွားတာပါ။ဒါအပြင်ရင်းနှီးမြှုပ်နှံမှုဆိုင်ရာအရင်းအနှီးတွေကိုတိုးမြှင့်ဆောင်ရွက်မှုမတိုင်ခင်ဖွံ့ဖြိုးမှုအ ਨੇ ဆုံးနိုင်ငံတွေအတွက်ကြေးမြီတွေပြန်ဆက်တဲ့အခါမှာတက်တာစီရေးဗတ်စုံဖွံ့ဖြိုးတိုးတက်ရေးတွင်အနေနဲ့ပြုပြင်ပြောင်းလဲဖို့လိုအပ်နေကြောင်းလဲဝန်ကြီးရဲလင်းကပြောသွားပါတယ်ရှင်
။ကမ္ဘာကကာဗွန်ဓာတ်ငွေထုတ်လွှတ်မှုအများဆုံးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားရဆိုင်နေတဲ့ဆွေးနွေးမှုတွေကိုပြန်လည်စတင်ဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးဆိုင်ရာသံတမန်ဂျွန်ကယ်ရီတရုတ်နိုင်ငံကိုဒီနေ့ရောက်ရှိလာတယ်လို့တရုတ်စိုးရပိုင်းမီဒီယာကပြောလိုက်ပါတယ်။ရာသီဥတုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်ကြားအမြင်တွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးဖလှယ်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံပိုင်း CCTV ရုပ်သံလိုင်းကပြောပါတယ် ။အမေရိကန်ပါဝယ်နိုင်ငံတချို့မှာဒီနှစ်နွေရာသီကာလအတွင်းအပူချိန်တွေစံချိန်တင်မြင့်တက်လာအောင်ဖြစ်ခဲ့ပြီးတဲ့နောက်မှာပဲမစ္စတာကယ်ရီရဲ့တရုတ်နိုင်ငံခီးစဉ်ဖြစ်ပေါ်လာခဲ့ပြီးတော့နိုင်ငံဆွေးနွေးမှုတွေကိုပြန်လည်လှုပ်ဆောင်ကြမှာဖြစ်ပါတယ်။မနေ့ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်ရှိနေတဲ့နန်စီပလိုစီထိုင်ဝမ်ကိုသွားခဲ့ပြီးတဲ့နောက်မှာတရုတ်နိုင်ငံဘက်ကဒါကိုဒေါသထွက်ပြီးတော့အမေရိကန်နဲ့တရုတ်နိုင်ငံကြားကရာသီဥတုဆိုင်ရာဆွေးနွေးမှုတွေကိုမနေ့ကတည်းကရပ်ဆိုင်းခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကြားဆက်ဆံရေးမှာကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးတော့အခုထစ်တွေရှိနေပေမဲ့လည်းမစ္စတာကယ်ရီနဲ့တရုတ်နိုင်ငံကြားဆက်ဆံရေးကတော့အတန်အသင့်ကောင်းမွန်မွန်ရှိတယ်လို့ပြောရမှာဖြစ်ပါတယ်။မစ္စတာကယ်ရီရဲ့အခုခီးစဉ်ဟာအမေရိကန်ရဲ့ရာသီဥတုဆိုင်ရာတန်တမာဖြစ်တဲ့တရားမြောက်ခရီးစဉ်ဖြစ်တဲ့ပြင်အမေရိကန်နဲ့တရုတ်နိုင်ငံဆက်ဆံရေးတည်ငြိမ်မှုရှိအောင်လှုပ်ဆောင်တဲ့အနေနဲ့အမေရိကန်ထိပ်တန်းသံတမန်အုပ်ဖြစ်တဲ့နိုင်ငံသားရေးဝန်ကြီးဘလင်ကန်နဲ့ပန္နာရေးဝန်ကြီးယန်နက်ယန်လန်တို့ပြီးခဲ့သွားပြီးတဲ့နောက်မှာတတိယမြောက်သွားတဲ့သံတမန်လည်းဖြစ်ပါတယ်ခင်ဗျာ
။ဒီအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393ညာနဲ့9383ညာပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်ကင်းမျိုးသားစီယုံတပ်မဟာ3ထိန်းချုပ်နယ်မြေဘကိုးတိုင်းရွှေချင်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNU ကင်းမျိုးသားလွတ်မြောက်ရေးတပ်တွေတိုက်ပွဲတွေဖြစ်နေပြီးတော့ဒေသခံတွေတောင်းနဲ့ချီပြီးတော့ပေးလို့ရာကိုထွက်ပြေးနေကြပါတယ်။ဖမ်းဆီးနှိပ်စက်မှုတွေရှိတာကြောင့်ကြေးရွာပေါင်း16ရွာကဒေသခံပြည်သူလူထုစုစုပေါင်း14,000ကျော်ပေးလို့ရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့ကင်းမျိုးသားစီယုံကသတင်းထုတ်ပြန်ထားပြီးတော့အခုဆိုရင်စစ်ဘေးရှောင်ထွက်ပြေးနေရသူ10,000ကျော်လောက်ရှိလာပြီဖြစ်တယ်လို့ဒေသခံတဦးက VOE ကိုပြောပါတယ်။
လက်တကြီး14လုံးပြစ်ခဲ့ကြပါဘူး။အားကြားရှိတဲ့ရွာကြီးရွာကြီး9ရွာအကုန်လုံးထွက်ပြေးရတာပဲ။ဥသွေမနေရတော့ဘူး။တော့လူကြီးသွားခေါ်တော့ဖြစ်ရမှာ။ဟိုမှာ KNU နဲ့စစ်ကောင်စီတိုက်ပွဲဖြစ်နေကြတော့စော်တိမြို့နယ်မှာလေအဲ့မှာအဲ့ရရွာကလည်းအားလုံး16ရွာမှာဟုတ်ကဲ့ထွက်ပြေးရဘူး။အားလုံးပေါင်းဆိုရင်လူကြီး1000ကျော်လောက်ရှိတယ်မှာပြေးရတယ
်။ဒါပြင်ပြီးခဲ့တဲ့ဇူလိုင်6ရက်နေ့ကနေ17ရက်နေ့အတွင်းအဲ့ဒီဒေသက20ထက်မနည်းဖမ်းဆီးခံရတာကြောင့်ဒေသခံတွေဟာရွာဒီမှာမနေရဲတော့ပဲထွက်ပြေးနေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဖမ်းဆီးတဲ့သူတွေအများစုကတော့အသက်20ကျော်အရွယ်လူငယ်တွေဖြစ်ပြီးတော့သူတို့ဟာစံနဲ့စားနပ်ရိက္ခာတွေဝယ်ပြီးအပြန်မှာစစ်ကောင်စီတပ်တွေကရိုက်နှက်ဖမ်းဆီးသွားတာလို့ပြောပါတယ်။နှစ်ဖက်တိုက်ပွဲတွေဖြစ်တိုင်းအရသာတွေကိုစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်တာတွေရှိသလိုအရသာတွေပေါ်မှာလူခွေချိုးဖောက်မှုတွေလုပ်နေတယ်လို့လည်းကရင်လူခွေအဖွဲ့တွေကပြောပါတယ်ခင်ဗျာ။
ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားလေကြောင်းခီးသွားလာတာတွေမှာခီးတယ်ဝန်ဆောင်မှုတွေကိုတိုးမြင့်တိုးချဲ့ပြီးတော့ထိုင်းပြည်ပဆိုင်ရာလေကြောင်းလိုင်း Thai Airways International ရဲ့ Airbus A320 ရန်ကုန်ဘန်ကောက်ခီးစဉ်ကိုမနေ့တနင်္ဂနွေနေ့ကဒီကနေ့တနင်္ဂနွေနေ့ကစတင်လိုက်ပါတယ်။ထိုင်းနဲ့မြန်မာလေကြောင်းခီးစဉ်ကိုအရင်ကမိတ်ဖက်ဖြစ်တဲ့ Thai Smile ရဲ့လေယာဉ်တွေနဲ့ပြန်တန်းခဲ့ပေမဲ့အခုတော့ Thai Airways International Thai PP ဆိုင်ရာလေကြောင်းလိုင်းဖြစ်ခီးတယ်140ကနေ180အထိတည်ဆောင်တဲ့ A320 Airbus လေယာဉ်ကြီးတွေနဲ့ပြေးဆွဲမှာဖြစ်ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံအလဲပိုင်းကချုံကျူးမြို့ကရေမြုပ်သွားတဲ့မြေအောက်ဥမင်လိုင်ကောင်တဲကနေနောက်ထပ်အလောင်းတစ်လောင်းကိုခေစိအဖွဲ့တွေကထပ်မံတွေ့ရှိခဲ့ပြီးတော့တေဆုံးသူစုစုပေါင်းဟာ9ယောက်ရှိသွားပြီဖြစ်တယ်လို့တောင်ကိုရီးယားအာဏာပိုင်တွေကဒီနေ့ပြောလိုက်ပါတယ်။အဲဒီလိုင်ကောင်ထဲမှာဘတ်ကားတစ်စင်းပါဝင်ကား15စင်းထပ်မနေရေမြုပ်ပြီးတော့ပိတ်မိသွားတာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။လိုင်ကောင်ထဲမှာနောက်ထပ်ပိတ်မိနေတဲ့သူတွေရှိနိုင်တာကြောင့်ခေစိအဖွဲ့တွေဟာခေစိရှာဖွေတာတွေကိုဆက်ပြီးတော့လုပ်နေတယ်လို့လည်းချုံကျူးမြို့အနောက်ပိုင်းမိသက်ဌာနအကြီးအကဲကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုရက်ပိုင်းအတွင်းမိုးကြီးကျယ်ရွာသွန်းမှုကြောင့်ရေကြီးမှုတွေဖြစ်ပေါ်နေပြီးတော့လူထောင်ပေါင်းများစွာကိုအိမ်တွေကနေဘေးလျာကိုရွှေ့ပြောင်းပေးနေရပြီးတော့လျှက်စစ်မီးတွေလည်းပြတ်တောက်နေပါတယ်။အခုဆိုရင်ရေကြီးမြေပြိုတာတွေကြောင့်တေဆုံးသူစုစုပေါင်းဟာလည်း33ယောက်ရှိသွားခဲ့ပြီလို့တောင်ကိုရီးယားနိုင်ငံရဲ့ရုံးဟပ်သတင်းအေဂျင်စီကပြောပါတယ်ခင်ဗျာ
။တနင်္ဂနွေညကျန်း VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုကိုရရင်နိုင်တဲ့အတူတင်ဆက်ခဲ့တာပါအခုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာတိုက်ခိုက်မှုတွေဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုကြည့်ကြရအောင်ပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဥတီပြင့်မဲ့ထားတိုက်ခိုက်မှုတွေဖြစ်လာနိုင်တဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေအသက်အန္တရာယ်လုံခြုံရေးအထူးစိုးရိမ်နေကြတာပါအာဆာရိုဟင်ဂျာလက်နက်ကိုင်ဖွဲ့တွေချင်းချင်းကြားမှာရောရိုဟင်ဂျာလက်နက်ကိုင်တွေနဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေကြားမှာပါအပြန်အလှန်ပစ်ခတ်မှုတွေ ကြီးတရင်ပတ်တဲ့ဇက်တိုက်ဖြစ်ပွားနေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းမဆုမွန်ကဆက်သွယ်မေးမြန်းထားပြီးတော့တင်ပြမှာပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းနေတဲ့ကို ICC အပြည်ပြည်ဆိုင်ရာရာဇဝတ်မှုခုံရုံးကရှင့်နေပြီးခဲ့တဲ့သတင်းပတ်တွေကလာပြီးတဲ့နိုင်ပိုင်းတွင်းမှာပဲစခန်းတွင်းမှာပြိုင်ဘက်ရိုဟင်ဂျာအဖွဲ့နှစ်ဖွဲ့ဖြစ်တဲ့ ARSA ရိုဟင်ဂျာလူမျိုးရေးတပ်နဲ့ RSO ရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့တို့ကြားမှာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတော့စခန်းတွင်းပစ်ခတ်မှုဖြစ်ပြီးတော့ရိုဟင်ဂျာ6ဦးသေဆုံးခဲ့ပါတယ်တေဆုံးတဲ့သူ5ဦးကရိုဟင်ဂျာ ARSA ဖွဲ့ဝင်တွေဖြစ်ပြီးတော့တေဆုံးသူတွေမှာ ARSA တပ်မှုတူဦးလည်းပါခဲ့ပါတယ်ဒီလိုမျိုး ARSA အဖွဲ့ဝင်5ဦးတေဆုံးတဲ့အပေါ်မှာလက်တုံ့ပြန်တဲ့အနေနဲ့ ARSA အလန်းနှကိုင်းအဖွဲ့တရာလောက်ကရိုဟင်ဂျာဒုက္ခသည်စခန်းအမှတ်18ကိုတိုက်ခိုက်ဖို့ပြင်ဆင်နေတယ်ဆိုပြီးတော့သတင်းရတဲ့အတွက်ရိုဟင်ဂျာဒုက္ခသည်စခန်းနေထဲမှာ ARSA ရိုဟင်ဂျာလက်နှကိုင်းအဖွဲ့တွေနဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေကြားမှာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပြီးတော့ ARSA ထိပ်တန်းခေါင်းဆောင်တူဦးတေဆုံးသွားခဲ့ပါတယ်အခုလိုမျိုးရိုဟင်ဂျာဒုက္ခသည်စခန်းနေထဲမှာ ARSA ရိုဟင်ဂျာလက်နှကိုင်းအဖွဲ့အချင်းချင်းကြားမှာရောရိုဟင်ဂျာလက်နှကိုင်းတွေနဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့ဝင်တွေကြားအပြန်အလှန်ပစ်ခတ်မှုတွေကဒီသတင်းပတ်ထဲမှာပဲဇက်တိုက်လို့ဖြစ်ပွားနေတဲ့အတွက်လုံခြုံရေးကစိုးရိမ်စရာအခြေအနေဖြစ်လာခဲ့တာပါဒီလိုမျိုးအကြမ်းဖက်မှုတွေပြစ်ခတ်တပ်ဖြတ်မှုတွေကြားမှာအသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေကြားနေထိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့လုံခြုံရေးကိုဘင်္ဂလားဒေ့ရှ်လုံခြုံရေးအာဏာပိုင်တွေဘက်ကအဖက်ဖက်ကနေကာကွယ်ပေးနိုင်မှုအားနည်းခဲ့တယ်လို့ HRW လူခွေးအဖွဲ့ကြီးကဇူလိုင်လ13ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကြားမှာအကြမ်းဖက်တပ်ဖြတ်မှုပြန်မေးဆွဲမှုမရိမှုလိမ်မိုင်းဆိုင်ရာစော်ကားမှုအပါအဝင်နှိမ့်မနှိမ့်ဆက်မှုတွေနဲ့ရင်ဆိုင်နေရပေမဲ့သူတို့အပေါ်မှာကာကွယ်စောင့်ရှောက်ပေးနိုင်ခြင်းမရှိခဲ့တာကိုလည်းထောက်ပြပြောဆိုထားပါတယ်2022ခုနှစ်အတွင်းမှာရိုဟင်ဂျာဒုက္ခသည်40ကျော်အသက်ခံခဲ့ရပြီးတော့2023ခုနှစ်နှစ်ဆမှာကိုရိုဟင်ဂျာအနည်းဆုံး48ယောက်သတ်ခံခဲ့ရပြီးဇူလိုင်လ6ရက်နဲ့9ရက်နှစ်ရက်အတွင်းမှာကိုစခန်းတာဝန်ခံခေါင်းဆောင်အပါအဝင်ရိုဟင်ဂျာ9ယောက်အသက်ခံရတယ်လို့ HRW ကအစိုးရခန်းစာမှာဖော်ပြပါတယ်ကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ညာတို့အပေါ်မှာကျူးလွန်နေတဲ့ရာဇဝတ်မှုအကြမ်းဖက်မှုတွေကိုရော့ပါအောင်လို့အရေးတူစုံစမ်းစစ်ဆေးပြီးစောင့်ရှောက်ကာကွယ်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ဒီလိုမျိုးဒုက္ခသည်စခန်းတွေထဲမှာရိုဟင်ညာဒုက္ခသည်တွေစိုးရိမ်စိတ်တွေနဲ့နေထိုင်နေရတဲ့အနေအထားကိုတော့ရိုဟင်ညာဒုက္ခသည်တွေကအခုလိုပြောပြပါတယ
်ဒုက္ခသည်စခန်းရဲ့လုံခြုံရေးအကြံဉာဏ်လေးပရိုလေးဆွမ်းဝါနေတဲ့အခြေအနေရှိနေပါတယ်ခင်ဗျာမင်းစီများများထိုက်ကြိုက်ပြဖြစ်မှုခြင်းပြည့်စုံမှုအလုံးဖြစ်ပေါ်နေတာကိုတွေ့ရပါတယ်ဒီကျွန်တော်ရအထမစီလူပေါင်းဆန်ငါဦးတယ်မနဲ့တေဆုံကြရတာကိုတွေ့ရပါတယ်ဒီဂျွန်လာနဲ့ဂျူလိုင်လာမစီလူပေါင်း30ကျော်လောက်တစ်ကြိမ်ဆန်ရတာတွေ့ရပါတယ်လူညာဒုက္ခစီရီယာပရောလေးဆူရီယာရဲ့အမြတ်ထားမှာရှိနေကြပါ
လုံခြုံရေးအင်အားတွေတိုးချထားပေမဲ့အသက်အာမခံမရှိတဲ့အနေအထားမှလို့ရိုဟင်ညာတွေကြားမှာစိုးရိမ်ထိတ်လန့်နေကြရတဲ့အနေအထားနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်ဘက်ကကာကွယ်ဆောင်ရှောက်နိုင်တဲ့အခြေအနေတွေကိုတော့ရိုဟင်ညာဒုက္ခသည်ကိုအောင်မြင်က VOA ကိုအခုလိုပြောပြပါတယ်
ဟိုလုံချုံရဆီအမယ်ဆိုတာဒါစနစ်တကျဟိုခိုင်တွေတင်ချင်းလဲရတဲ့လုံချုံရအဆီအမယ်တွေကိုသက်ဆိုင်ရာအစိုးရပါဝင်ပေါ့နော်ဒုက္ခသည်တွေရောရှင်းနေပြီးတော့ဟိုလုံးမယ်ဆိုလို့ဆိုရင်အော်တီယိုမှုတော့ရှင်းမှာပေါ့ဗျာအဲအဲ့လိုမဟုတ်ပဲလဲတွားမယ်ဆိုလို့ဆိုတော့တော်တော်လေးဆူဆူဝါးဝါးပေါ့နော်အော်ဒီအချက်တော့အချမ်းနိုင်ငံတွေကပြပါဒါဆူဆူဝါးဝါးဒါဒီဟာရချိုးတဲမှုတွေပြီးတော့ဆူဆူရရအင်တာနိုင်ငံလို့ကျွန်တော်ကအဲ့လိုပဲနေတယ်အဓိက UN အနေနဲ့ဒီလူတွေဘေးကင်းလုံခြုံစွာဂုဏ်သိက္ခာရှိရှိပေါ့နော်နေရတင်နိုင်အောင်မြင်ဆုံးဆောင်ရရမယ်ဒီလူတွေရဲ့တရားမျှတမှုရရှိအောင်ဆောင်ရစေရမယ်ပြီးတော့တရားမျှတမှုရရှိဖို့နှောင့်နှဲမယ်ဆိုလို့ဆိုရင်လည်း UN အနေနဲ့သူတို့က new special ပေါ့နော် action plan ပေါ့နော်သူတို့ဟိုအမြင်ဆုံးပေါ့နော်အမြင်ဆုံးရရမင်းနဲ့သူတို့အရေးယူနိုင်တဲ့ aspect တွေ UN ကရှိမယ်ဆိုလို့ဆိုရင်ဒါရေးဆွေးပြတင်လေရတာပေါ့ဒါအဲ့လိုခေရောက်တဲ့အခွင့်အရေးတွေကို UN အနေနဲ့ဒါဆွန်ရွေးသွေးဖို့လိုပါတယ်အဲလောလောဆယ်လက်ရှိမှာပါ ဘာကြောင့်လဲဆိုတော့သူက UNHCR က protection လက်တီမှာရှိတယ်ဒါပေမဲ့ UNHCR ကလည်းအကကိုတဲလေးညဦးဒီမှာသူတို့ protection ရှိတယ်အမန်တက်ကဘယ်နေချာရီကချုပ်ကန်စားကိုရှိတယ်ဒုက္ခတွေကဘယ်လိုအကကဲတွေချုံတွဲနေရတယ်ဆိုတော့သူတို့ကိုယ်တိုင်ဝင်စင်းပြီးတော့ဒီတတိယူတာမရှိဘူးသူတို့ကသွားပြောမှဒါလည်းအချိန်မီသူတို့ကိုမထွေးဘူးပေါ့နော်အချိန်မီသူတို့ကသွေးချုံပြီးတော့ဒီဟာပြေဖို့ကခက်တယ်ဒီမှာဒါကြောင့်မလို့အဲ့ဒီမှာဒုက္ခဆဲအများစုကတော့ဒီဒုက္ခဆဲစခန်းမှာလောဝမမရှင်ဘူ
းအခုလိုမျိုးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာရိုဟင်ဂျာဒုက္ခသည်တွေရဲ့အသက်အန္တရာယ်စိုးရိမ်စရာကောင်းလာတဲ့အနေအထားကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာကလုံခြုံရေးအထူးအစီအမံအနေနဲ့ကာကွယ်စောင့်ရှောက်ပေးပါလို့ဒုက္ခသည်တွေကမြစ်တမ်းရက်ခံတောင်းဆိုနေကြပါတယ
်ရိုဟင်ဂျာလူတို့ကအဲ့ဒီအကြမ်းဖက်လက်နက်ကန်အဖွဲ့ကိုလုံဝတောက်ခံတာမရှိပါဘူးမထောက်ခံလို့ရုံးကြရေလှှရှားသူကောင်းဆောင်ပြီးပါစာရေးကောင်းဆောင်ပြီးဒါမဲ့အဖွဲ့စည်းတွေကိုသူကပြင်မတာပိတ်ကျနေတာဖြစ်ပါတယ်စကန်တဝင်ထန်ဆန်မဲ့တော့ပုဂ္ဂိုလ်တွေကိုလည်းသူကအမြင်သူကထိုက်ခိုက်သူဖြစ်နေတာဖြစ်ရပါတယ်အမတားမှကျွန်တော်တို့ဒုက္ခစင်များနေတဲ့စုရင်များရဲ့အမြင်တွေမှာရှိနေကြတာအမြင်ဆုံးကျွန်တော်တို့ကိုကျင်းရောဘင်္ဂလားဒေ့ရှ်ဆူရောနိုင်ငံတကာအတိုင်းရောခါကွေဆောင်ကျော်ဖေးလူပါကြောင့်အလျံနဲ့တောင်းဆိုလိုပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်ပိုင်းတွေကနေစလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာ ARS ဆူရောအဖွဲ့ရဲ့ချင်းချမှုတွေပိုတိုးလာတယ်လို့ဒုက္ခသည်တွေကိုပြန်ပြီးဆွဲအကြမ်းဖက်တပ်ပြတ်တာတွေခက်ဆိတ်ဆိတ်များလာနေတဲ့အခြေအနေပေါ်မှာရိုဟင်ညာဒုက္ခသည်တွေကြာအသက်အန္တရာယ်ဆိုးရိမ်ပူပန်မှုတွေပိုပြီးတော့မှတိုးလာနေတယ်လို့ရိုဟင်ညာဒုက္ခသည်တွေက VOA မြန်မာပိုင်းကိုပြောပါတယ်ရှင
်မဆုငွန်တင်ဆက်သွားတာပါအခုတော့မြမဒီမိုကရေစီရေးရအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီထိမ့်သိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုလျှို့ဝှက်စွာတွားရောက်တွေ့ဆုံခဲ့တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမုတ်ဝင်းနိုင်ရဲ့မြမခီးစဉ်ကို NUG အမျိုးသားညီညွတ်ရေးအစိုးရကကန့်ကွက်ရှုတ်ချလိုက်ပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့တွေ့ဆုံမှုဟာအာဆီယံရဲ့မြမအရေးဘုံသဘောတူညီချက်၅ရပ်ကိုကျော်လွန်ပြီးတော့အပြိုင်ဆောင်ရွက်တဲ့အတွက်ကြောင့်အာဆီယံအခမ်းကဏ္ဍပိုးပြီးအားနည်းသွားစေကြောင်း NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်က VOE ကိုပြောပါတယ် Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့မင်္ဂလာပါဒေါ်စင်မောင
်ဟုတ်ကဲ့မင်္ဂလာပါ
အရင်ဆုံးနေချင်တာကတော့ဒီထိုင်းနိုင်ငံသားရေးဝန်ကြီးကအခုအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမတိုင်ခင်မှာသူတနင်္ဂနွေနေ့ပေါ့နော်မြန်မာနိုင်ငံကိုလျှို့ဝှက်စွာတွားရောက်ခဲ့ပြီးတော့ဒီဒေါအောင်ဆန်းစုကြည်နဲ့တိတ်တဆိတ်ပေါ့နော်သူတွေ့ဆုံခဲ့တယ်ဒီခီးစင်မှာဒီဒေါအောင်ဆန်းစုကြည်နဲ့သူနှစ်ဦးတည်းတွေ့ခဲ့တယ်ဆိုတဲ့ကိစ္စကိုအခုစစ်ကောင်စီကလည်းဒီကနေ့ဆိုရင် VOA ကိုအတည်ပြုတယ်နောက်ပြီးသူတို့နှစ်ဦးတည်းပေါ့နော်တနအိကျော်ကြာတွေ့ဆုံခဲ့တယ်ဆိုတာလည်းပြောတယ်ဆိုတော့ဘယ်နေရာမှာအတိအကျတွေ့တယ်ဆိုတာမသိရပါမယ်သူတို့ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့တရင်တွေအမျိုးမျိုးထွက်ပေါ်လာတာတွေတော့ရှိနေတာပေါ့နော် NUG ဘက်ကဒီထိုင်းနိုင်ငံသားကြီးဝင်ကြီးကိုဟိုဆက်သွယ်တာမျိုးပေါ့နော်ထိုင်းနိုင်ငံသားကြီးဝင်ကြီးဘက်ကရော NUG ကိုဒီဆက်သွယ်တာမျိုးတွေပေါ့နော်ပြောဆိုတာမျိုးတွေရောရှိလားရှင
်ဟုတ်ကဲ့ဟိုကျမတို့နောက်ဆုံးမေးခွန်းကနေပြန်ဆရရင်တော့ကျမတို့တောင်းလျှောက်ပေါ့နော်ထိုင်းနိုင်ငံသားကြီးဝင်ကြီးကိုရောနောက်ပြီးတော့ကျမတို့ဒီထိုင်းနိုင်ငံကနေပြီးတော့ပေါ့နော်မြန်မာအရေးအတွက်ကိုယ်စားလှယ်ခန့်ထားတဲ့သူကိုရောပေါ့လေကျမတို့ကတောက်လျှောက်ဒီ correspondent letter တွေပေးပို့ခဲ့တာတွေရှိအဲအကြီးကျုံတိုင်းလဲကျမတို့ကဥပမာဒီဒုက္ခသည်အရေးပေါ့နော်မြန်မာဒီရွှေပြောင်းလုံသမားတွေဖန်စီတီဗီခံရတဲ့အရေးတွေဒီကိစ္စတွေနဲ့ပတ်သက်လို့လည်းပဲကျမတို့ဘက်ကတော့တောက်လျှောက်ပေါ့လေဒီထိုင်းနိုင်ငံသားရဲ့ဝင်ကြီးကိုလိတ်မှုပြီးတော့ကျမတို့ဆက်သွယ်ဆောင်ရွက်ခဲ့တာတွေရှိပါတယ်ဒါပေမဲ့လုံးဝဒီထိုင်းနိုင်ငံသားရဲ့ဘက်ကအခုအချိန်ထိပေါ့နော်တောက်လျှောက်ကျမတို့ဘက်ကိုဟို response လောက်တာအကြောင်းပြန်တာအလုံးဝမရှိခဲ့ဘူးပေါ့နော်ဆိုတော့သူကတော့တောက်လျှောက်ပဲဟိုပြောရမယ်ဆိုလို့ရှိရင်တော့စိတ်ကောင်းစီနဲ့ပဲအဲတောက်လျှောက်ဆက်သွယ်ဆောင်ရွက်နေတဲ့အနေအထားမျိုးကိုဟိုကျမတို့တွေ့ရတယ်ပေါ့နော်ဆိုတော့အခုအချိန်ထိလည်းဒီတိုင်းပါပဲကျမတို့ဘက်ကတော့ဒီဇိုင်းမမအဲအကြောင်းအရာတွေပေါ်လာတိုင်းပေါ်လာတိုင်းမှာရောပေါ့နော် နောက်ပြီးတော့ပုံမှန်ခုနမှထိုင်းရဲ့ဥပမာဆိုပါစို့ဒီဒီနှစ်တကူပွဲတော်နေ့တွေပါတယ်မလဲတုံးလုံးမှာပေးပို့တာတွေပါတယ်ရစပါတော့ကျွန်တော်တို့ဆက်သွယ်ဆောင်ရွက်တာတွေရှိပါတယ်ဒါပေမဲ့ထိုင်းနိုင်ငံသားဝင်ကြီးကတောက်လျှောက်ကျွန်တော်တို့ဟိုတိုက်ရိုက်တုံ့ပြန်တာမျိုးဆက်သွယ်ဆောင်ရွက်တာမျိုးတော့မရှိခဲ့ပါဘူး
ဟုတ်ကဲ့အဲ့တော့ဒီအခုထိုင်းနိုင်ငံသားကြီးဝင်ကြီးကသူကဒေါက်ဆန်းစုကြည်နဲ့တွားပြီးတော့သူတွေ့ဆုံခဲ့တဲ့ကိစ္စမှာဟိုပုဂ္ဂိုလ်ကြီးရင်းနှီးမှုအပိုင်းလဲပါသလိုမြန်မာနိုင်ငံမှာဒီအကြံဖက်ပဋိပက္ခတွေကိုချုပ်ငင်းရေးပေါ့နော်အဆုံးသက်ရေးမှာမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်သူတို့အိမ်ကြီးချင်းနိုင်ငံတစ်ခုအနေနဲ့သူတွားခဲ့တယ်ဆိုတာမျိုးတုံ့ပြန်ဖြေရှင်းထားတာရှိတာပေါ့နော်တစ်ဖက်မှာကျတော့အာဆီယံအနေနဲ့ကျတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအထူးတန်တမန်နေလဲရှိတယ်ဒီအတွက်လဲအာဆီယံဘုံသဘောတူညီချက်ချမှတ်ထားတာကြီးလဲရှိတဲ့အပိုင်းမှာထိုင်းနိုင်ငံကတူနီတူဟန်နဲ့ကြိုးပမ်းတာကမြန်မာနိုင်ငံရဲ့ဒီပဋိပက္ခဖြစ်နေတဲ့အခြေအနေဝိုင်းဝန်းဖြေရှင်းနေဆိုတဲ့အဲ့ဒီထိုင်းဘက်ကတုံ့ပြန်ဖြေရှင်းချက်ပေါ်မှာရော NUG ဘက်ကဘယ်လိုမြင်လဲရှင်
ဟုတ်ကဲ့ခုနတင်းချက်ပေါ့နော်ခုနအကြမ်းဖက်မှုတွေရက်တန့်ဖို့ရှော့ချဖို့တွားရတယ်ဆိုလို့ရှိရင်တော့တကယ်တော့တောင်ဆန်းစုကြည်နဲ့တွေ့စရာမလိုဘူးလေဟိုအကြမ်းဖက်နေတာကဘာတူလဲပေါ့နော်ပြည်သူလူထုကိုတတ်ဖြတ်နေတာကဘာတူလဲပေါ့အခုသူတွားနေတဲ့ကာလမှာဟိုပဲအဲကျွန်တော်တို့လေရင်နေတဲ့ဘုံကျဲတာခြေရွာတွေကိုမီးရှို့တာတွေတောင်းလျှောက်လုံနေတာကစစ်တပ်ကလုံနေတာလေ SSC ကလုံနေတာဖြစ်တဲ့တွေ့အကယ်၍အကြမ်းဖက်မှုတွေကိုရက်တန့်စေခြင်းနဲ့ဆိုရင်တော့သွားပါမြန်မာပြည်သွားပါသွားပြီးရင်တော့စစ်ကောင်စီကို convince လုပ်ရလိမ့်မယ်ပေါ့နော်ဒီအကြမ်းဖက်မှုကိုကျူးလွန်နေတဲ့အစမတန်အင်အားတွေတုံးပြီးတော့ပေါ့နော်ပြည်တွင်းမှာဖြစ်နေတဲ့အဲဒီပေါ့နော်ပြည်ပခတွေကိုနော်လေချောင်းရသာလွန်အင်အားတုံးပြီးတော့အကြမ်းဖက်နေတာတွေအဲနောက်ပြီးတော့အခုနိုင်ငံရေးအကျဉ်းသားတွေအကျဉ်းထောင်တွေကနေရွှေ့ပြောင်းပြီးတော့အကျဉ်းထောင်တွေထဲမှာတပ်ဖြတ်နေတာတွေတည်ထောင်ပေးနေတာတွေဒါတွေကိုရပ်တန့်အောင်လုပ်တင်တယ်ပေါ့နော်တစ်ချက်နောက်ဒုတိယတစ်ချက်ကဘာလဲဆိုတော့ဒါက 5 point consensus တဲ့မှာလဲပြောထားပြီးသားပဲပေါ့နော်ဒါဒါဒီ violence တွေကိုဟိုရက်တန့်ဖို့လို့ဆိုတဲ့ကိစ္စပြောထားတယ်ဆိုတော့အခါကျတော့ဒီဖြစ်စဉ်ကြီးကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ပြည်သူလူထုကငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုတွေနော် CDM လှုပ်ရှားမှုတွေဒီလိုမျိုးငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုတွေနဲ့ပဲစခဲ့ကြတာဖြစ်တယ်ပေါ့နော်အဲ့ဒါကိုမှဒါတနက်နဲ့ပြစ်တက်ပြီးတော့လမ်းပေါ်မှာပေါ့နော်ဒါဒါမန္တလေးမှာနေပြီးတော့မှရန်ကုန်မှာဒီလိုအကြမ်းဖက်ပြီးတော့ရက်ွက်လူနေရက်ွက်နေတဲ့အထိဝင်ပြီးတော့အိမ်ထဲမှာနေနေတဲ့သူတွေအထိပါပေါ့နော်ဒါအကြမ်းဖက်ခဲ့တာကစစ်တပ်ဖြစ်တယ်ပေါ့စစ်ကောင်စီဖြစ်တယ်အဲ့တော့ဒီအကြမ်းဖက်မှုကိုစတင်ခဲ့တဲ့လူမာတာလည်းအကြမ်းဖက်မှုကိုရပ်တန့်မှုလို့တောင်းဖို့ရှိတယ်ပေါ့နော်ဒါကိုပဲတွန်းတင်တယ်လို့ကျွန်မအမြင်နဲ့ဒါ 5 point consensus နဲ့ပတ်သက်လို့ရှင်းလည်းပဲပေါ့နော်ဆိုတော့ဟိုခုနမေးခွန်းကိုပြန်ဖြေရမယ်ဆိုလို့ရှိရင်ဒေါက်ဆန်းစုကြည်နဲ့သွားတွေးတာအကြမ်းဖက်မှုတွေကိုရပ်တန့်မှုဆိုရင်တော့တွေးတဲ့လူတော့မှားနေတယ်လို့ကျွန်မတော့ပြန်ပြီးတော့ပြောချင်တာပဲပေါ့နော်ဟုတ်ကျေးဇူးပါ
အဲ့တော့ဒီခုတော့ဒီထိုင်းနိုင်ငံသားဝင်ကြီးကဒေါက်ဆန်းစုကြည်နဲ့သွားတွေ့တဲ့ကိစ္စနဲ့ပတ်သက်လို့သတင်းတွေပြန်ပြီးထွက်လာတဲ့အပိုင်းမှာပေါ့နော်ဒေါက်ဆန်းစုကြည်ကအခုလက်ရှိ NUG ရဲ့အဖွဲ့အစည်းပေါ် NUG ပေါ်မှာရောနောက်ပြီးတော့ဒီ PDF တူတူပေါ့နော်ပြန်ပြီးတော့ဒီတော်လန်ခုခံနေတဲ့အဖွဲ့အစည်းပေါ်မှာရောသူ့သဘောထားကိုပြောလိုက်တယ်လို့ဒီသတင်းတွေထွက်နေတာရှိပါဆိုတော့အဲ့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့ NUG ရဲ့သဘောထားဘယ်လိုရှိလဲရှင်
အဲ့ဒါဆိုရင်တော့ကျွန်မတက်တည်ပြလို့ပဲပြောမှာဘယ်တက်တည်နဲ့ပြောမှာလဲပေါ့နော်တောင်ဆန်းစုကြည်ကဒီလိုပြောလိုက်တယ်ဆိုတဲ့ဟာကိုတောင်ဆန်းစုကြည်ကိုယ်တိုင်မပြောဘဲနဲ့ကျွန်တော်တို့ကဘယ်တက်တည်နဲ့ယုံရမှာလဲပေါ့နော်ဆိုတော့နောက်ပြီးတော့နှစ်ယောက်တည်းတွေ့တယ်လို့လည်းပြောတယ်ပေါ့နော်နှစ်ယောက်တည်းတွေ့တယ်ဆိုရင်လည်းတစ်ဖက်သက်စကားပဲဖြစ်နေတာပဲအခုကလူတစ်ယောက်ကိုဟိုအချင်းအောင်နဲ့ထည့်ထားတင်းအမှောင်ချထားပေါ့နော်ဘယ်သူနဲ့မှထိတွေ့ခွင့်လည်းမပေးလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်လည်းမရှိတဲ့သူတစ်ယောက်ကိုနှစ်ယောက်တည်းသွားတွေ့ပါတယ်ဆိုပြီးတော့ဘာပြီးတော့တည်င်းနေထုတ်ချင်သလိုထုတ်နေရဆိုတာကတော့ကျွန်တော်တို့ကတော်တော်လေးတန်တရားရှိစရာကောင်းတယ်ပေါ့နော်ဘလို့အထောက်ထားနဲ့ကျွန်တော်တို့ကအတားတွေကိုမှန်ပါတယ်လို့သက်တည်ပြမလဲပေါ့နော်ဘာဆိုရဲအနေထားပေါ့ဆိုတော့ဒါဟိုယုံကြည်စရာမရှိတဲ့အဲမှတ်ချက်တွေပဲဖြစ်တယ်နောက်ပြီးတော့ပြန်ပြီးတော့ပေါ့နော်ဟိုဖြစ်စဉ်တွေရပြန်ကြည့်မယ်ဆိုရင်ဒီစကားတွေကစစ်ကောင်စီကဟိုလိုနဲ့ပြောစီခြင်းလို့မို့လို့မှာပေါ့နော်တောင်ဆန်းစုကြည်ကိုဟိုလူနဲ့တွေ့တယ်ဒီလူနဲ့တွေ့တယ်ဆိုပြီးတော့ပြီးခဲ့တဲ့နေ့တောက်လျှောက်လို့ပေါ့နော်ဒီလိုတွေလုပ်ခဲ့တာပေါ့နော်ဆိုရဲအနေထားမျိုးလည်းတွေ့ရ။နောက်သတင်းတွေထွက်လာတဲ့ဟာတွေကြည်ပြန်တော့လည်းပဲအဲခုနသတင်းဆိုးဆပြီးတော့ထွက်တဲ့ပေါ့နော် pan orient ထင်ပါတယ်။ဆိုတော့အဲ့ဒီမှာလည်းပဲဘာကိုပြောထားလဲဆိုအဲ့ဒီမှာလည်းပဲအဲ့ဒီသတင်းဌာနကနေပြီးတော့အဒီသတင်းတွေစထွက်တယ်လို့ကျွန်တော်တို့သတိထားမိရပေါ့နော်။ဆိုတော့ပြန်ကြည့်ရမယ်ဆိုလို့ရှိရင်ပြန်ကောက်ရအဲ့ဒီသတင်းဌာနအတောင်ဝင်ရှိတဲ့သူပြောကစစ်ကောင်စီက တာဝန်ရှိတဲ့သူတယောက် ਨੇ ပြီးခဲ့တဲ့နှစ်လလောက်ကမှသွားတွေ့ပြီးတော့တရင်နိုင်ငံတကာတရင်တွေမှာအဲဒါမျိုးတွေပေါ့နော်ဟိုပူပေါင်းဆောင်ရွက်ဖို့လို့ဆိုပြီးလုပ်မယ်ဆိုပြီးတော့ထုတ်ဖော်ပြောဆိုခဲ့တာတွေတရင် website တွေမှာတွေ့ရတယ်ဆိုတော့ဒါအားလုံးကစတင်ကြီးပဲလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်အဲ့တော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ပါဇက်ကအာပေါ့နော်လူကိုယ်တိုင်လွတ်လပ်တဲ့အခြေအနေမှာထုတ်ဖော်ပြောဆိုခွင့်မရှိသေးတဲ့အခြေအနေမျိုးမှာခုနကတော့ဒေါ်ဆန်းစုကြည်ကဘလို့ပြောပါတယ်ဘဝပြောပါတယ်ဆိုတဲ့ဟာတွေကိုကျွန်တော်တို့ကတော့အယုံကြည်မရှိဘူးလို့ပဲပြောချင်ပါတယ်
အခုလက်ရှိအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံဘက်ကတော့ပြောနေတာပေါ့နော်သူတို့နှစ်ဖက်စလုံးနဲ့ထိတွေ့ဆက်ဆံနေတယ် NUG ဘက်နဲ့ရောစစ်ကောင်စီနဲ့ရောဆိုပြီးတော့အဲ့လိုပြောနေတဲ့အပိုင်းမှာအခုလိုထိုင်းနိုင်ငံသားကြီးဝင်ကြီးကနေပြီးတော့ပေါ့နော်စစ်ကောင်စီနဲ့သဘောတူပြီးတော့ဒီမြန်မာနိုင်ငံကိုရွေးဝက်စွာတွားရောက်ပြီးတော့ဆန်းစုကြည်နဲ့တွေ့လာပြီးတော့ဒေါ်ဆန်းစုကြည်ရဲ့အမှားစကားပါဆိုပြီးအာဆီယံစည်းဝေးကိုတည်ဆောင်လာတယ်ဆိုတော့အခြေအနေကဒီဒီဆုံးပြာ NUG ကိုရောဘလို့အကျိုးတရားမှုရှိ
အောင်ကျွန်တော်တို့အခုလိုမျိုးမီဒီယာတွေကနေပြောပြီးတော့ live ရှင်းရပြောရတာတွေတော့ရှိတာပေါ့ရှိတာပေါ့နော်နည်းနည်းတော့လှုပ်ရှုပ်တာပေါ့ပြောရမယ်ဆိုလို့ရှိရင်လှုပ်ရှုပ်တယ်ဆိုတော့ဒီမဟုတ်တန်တရားတွေပြောတယ်နောက်ပြီးတော့သတင်းတွေမှာပါလာတယ်အဲဆိုတဲ့ခါကျတော့ကျွန်တော်တို့ကဒါအမှန်တရားကိုပြောဖို့လို့ပေါ့နော်တာဝန်လည်းရှိတယ်ပေါ့နော်အစိုးရဒီ NUG အနေနဲ့လည်းတာဝန်ရှိတယ်ခုနပြည်သူလူထုအနေနဲ့တိုးလောဖြစ်နေတာတွေကျွန်တော်တို့နိုင်ငံအင်အားစုတွေကြားထဲမှာအာဖြစ်လာတဲ့မိကွန်းတွေပေါ့နော်ဝိဝါဒတွေပေါ့ဒါတွေကိုကျွန်တော်တို့ပြန်လည်ပြီးတော့ဖြေကြားရတယ်ရှင်းလင်းရတယ်အချက်လက်တွေ verify လုပ်ရတယ်ပေါ့နော်အဆိုပြီးတော့ဒီလိုမျိုးတော့အလုပ်တော့ရှုပ်တာပေါ့အဲဒါပြင်ဖြားရှိလဲဆိုတော့အာဆီယံအနေနဲ့ရောနိုင်ငံတကာအနေနဲ့ရောမြမအရေးကိုအကန့်ပဲဖြေရှင်းတဲ့အခါမှာပို့ပြီးတော့ရှုပ်ထွေးသွားစေတယ်ပေါ့နော်ဥမာအာဆီယံ 5-point consensus လည်းရှိတယ်အာဆီယံ 5-point consensus ကိုကျွန်တော်တို့ကဟိုပြောရရင်တော့လုံးလောက်ဘူးပေါ့နော်မလုံးလောက်ဘူးဒီချက်လက်တွေကဟို totally outrightly ညင်းစရာတော့မဟုတ်ပင်မဲ့ညီမအရေးဟိုဖြည့်ရှင်းတဲ့အခါမှာဒီ 5-point consensus ကိုရိုက်ဒီပင်လည်းမလုံးလောက်လို့ကျမတို့ကတိတက်ပို့ပြီးတော့ပေါ့နော် review လုပ်ပြီးတော့ပုံမူပြီးတော့ထိရောက်တဲ့ပြတ်သွားတဲ့အရေးယူဆောင်ရွက်မှုတွေ engagement တွေလုပ်ဖို့လို့တိုက်တွန်းနေတဲ့အချိန်ကာလမျိုးဖြစ်တယ်ပေါ့နော်ဒီကာလမျိုးမှာအခုလိုမျိုးပေါ့နော်ဟိုအာဆီယံထဲမှာကိုကဟိုပဲနာအင်းနီနာချင်းဖြစ်တဲ့ထိုင်းကအင်းနီနာချင်းဖြစ်လို့ပို့တာဝန်ရှိတယ်ဆိုပြီးတော့အာဆီယံဘုံသဘောတူညီချက်ကိုကျော်လွန်ပြီးတော့ဒါမှမဟုတ်အာဆီယံဘုံသဘောတူညီချက်နဲ့ကန့်ညီခြင်းမရှိတဲ့ parallel track ပေါ့နော်အပြိုင်လိုမျိုး engagement လုပ်လာတာကဒေတာတွင်းအာဆီယံနိုင်ငံထဲမှာလည်းပဲအမတန်ရုပ်ပြတ်ဆင်းပြတ်နိုင်တဲ့ကိစ္စလို့ဟိုကျွန်တော်တို့ပြောလို့ရတယ်ပေါ့နော်အဲ့တော့ဒီနောက်နိုင်ငံတွေရောနောက်အင်းနီနာချင်းနိုင်ငံကြီးတွေကရောအာဆီယံ centrality ဆိုပြီးတော့သွားနေမြန်မာပြည်အရေးကိုဖြည့်ရှင်းတဲ့နေရာမှာဒီအာဆီယံကိုရှေ့ကိုတွန်းပို့ပြီးတော့ပေါ့နော်အာဆီယံ centrality လို့သွားနေတဲ့အချိန်ဒီအချိန်ခါမျိုးမှာလည်းပဲအဲ့တော့မြန်မာအရေးကိုဖြည့်ရှင်းတဲ့နေရာမှာအာဆီယံနဲ့နေလုံလောက်ပါမလားပေါ့နော်ဆိုတော့မိကွန်းတွေကိုပို့ပြီးတော့ကျေလောင်ပါစေတယ်လို့ကျမတို့မြင်နေအဲကျမတို့ပြည်သူလူထုအတွက်ကတော့တိတ်တော့မထူးပါဘူးဟိုကိုအလုပ်ကိုလုပ်ရမှာပဲကိုတိုင်းပြည်ရဲ့ကံကြမ္မာကိုကိုဘက်တာကိုပဲဆုံးဖြတ်ချက်ချရမှာပဲဖြစ်တဲ့အတွက်အဲဒီသတင်းတွေထွက်လာပြီးနောက်ပိုင်းမှာလည်းပြည်သူလူထုရဲ့အတန်ကိုကျမတို့ပြန်ကြပါတယ်ဘယ်သူကြောင့်မှဒီຫນွေဦးတော်လှန်ရေးရဲ့အနိမပန်းနိုင်ဖြစ်တယ်ပေါ့နော်ဆင်ရနာရှင်စနစ်ပြုတ်ကျရေးနဲ့ Federal Democracy ထူထောင်ရေးအတွက်သွားရမယ်အဲပန်းတိုင်နဲ့ရည်မှန်းချက်တွေကိုတော့ပြောင်းလဲနိုင်ခြင်းမရှိပါဘူးကျွန်တော်တို့နည်းနည်းတော့အလုံးရှုပ်တာပေါ့လေဒါတော့ပါပဲဟုတ
်အခုဒီအာဆီယံနိုင်ငံသားကြီးဝင်ကြီးများအစည်းအဝေးကနေပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာသူတို့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့တယ်ပေါ့နော်အဲ့တော့ထုတ်ပြန်ခဲ့တဲ့အခါမှာအဲ့ဒီထုတ်ပြန်မှုအတွက်လည်းသူတို့အကျိတ်နယ်ကိုသူတို့အချိန်တော်တော်ယူခဲ့ရတယ်ဆိုတော့ NUG အနေနဲ့ပေါ့နော်ဒီအာဆီယံပေါ်အငြင်းနဲ့တိုက်တွန်းနေတဲ့မြန်မာအရေးဥတီတီရောက်ဆောင်ရွက်ဖို့ဆိုတဲ့အပိုင်းမှာဒီမျှော်လင့်ထားတဲ့အခြေအနေအာဆီယံတကယ်ပဲရောက်နိုင်မယ်လို့သုံးသပ်လားဘယ်လိုမြင်လဲရှင
်အင်းကျမတို့ကလေဒီမှာအများကြီးတော့မမျှော်လင့်ထားဘူးဟိုငိုရဲကပေါ့နော်ဆိုတော့ဟိုဒါပေမဲ့လည်းပဲကျမတို့က engagement ကိုယုံတယ်အာဆီယံနဲ့ကမိသားစုဝင်နိုင်ငံတနိုင်ငံဖြစ်တယ်ပေါ့နော်ဆိုတော့အာဆီယံရဲ့အခန်းကဏ္ဍအရေးကြီးတာကိုဟိုကျမတို့အသိမှတ်ပြုတယ်နောက်ပြီးတော့အာဆီယံနဲ့ fully ကျမတို့က engage လုပ်ရမယ်ပေါ့နော် member state နိုင်ငံတနိုင်ငံအဖွဲ့ဝင်နိုင်ငံတနိုင်ငံတွေနဲ့ဒီဝတ္တရားကိုကျမတို့နားလည်တယ်သဘောပေါက်တယ်ဒီဝတ္တရားအရကျမတို့ပူးပေါင်းဆောင်ရွက်တယ် engagement လုပ်တယ်ပေါ့နော်ဒါကျမတို့ရဲ့ပုံစံဒါပေမဲ့အဲ့လိုလုပ်တာဟာကျမတို့ online ရေးကြည့်တဲ့ကျမတို့တိုင်းပြည်အတွက်အများကြီးဟိုပြောင်းလဲသွားမှာကိုမျော်လင့်ပြီးတော့လုပ်နေရတာမဟုတ်ဘူးဒါကျမတို့မှာရှိရဲ့ responsibility အရာပေါ့နော်ပူးပေါင်းဆောင်ရွက်နေတာပဲဖြစ်တယ်ဒါပေမဲ့ကျမတို့လိုချင်တဲ့တိုင်းပြည်ရဲ့အပြောင်းလဲကိုလို့ဟိုသွားဖို့လို့ထိရောက်တဲ့အပြောင်းလဲတွေအင်မတန်အားကောင်းတဲ့အပြောင်းလဲတွေဖြစ်လာနိုင်မယ်လို့တော့ကျမတို့ကမျော်လင့်ပြီးပူးပေါင်းဆောင်ရွက်နေတာမဟုတ်တဲ့အတွက်အ တိတ်တော့မထူးဆန်းပါဘူးကျမတို့ဟိုဘယ်လိုပြောမလဲအဲဒီအစည်းအဝေးတွေဓာရီကကျမတို့တို့အနောက်ရက်မဖြစ်လာယုံဆိုလို့ရှိရင်တော့မစိုးဘူးလို့ပဲအမြင့်ဆုံးမှတ်လို့ရမှာပေါ့ဒီဖြတ်ပို့ပြီးတော့ကျမတို့အားကြီးကြောင်းလေးလို့တော့မရဘူးဆိုတော့ကျမတို့ငကိုလေးကတွတ်ဆတ်ထားလိုက်တာဖြစ်ပါတယ်
ဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်အတွက် NUG နိုင်ငံသားဝန်ကြီးဒေါ်စင်လောင်အောင်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်
။ VOA အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်။
တနင်္ဂနွေညကျန် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျဲအစီအစဉ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ American ဘဏ္ဍာရေးဌာနက MFDB နဲ့ MICB ဘဏ်တွေကိုပိတ်ဆို့ဒဏ်ခတ်ခဲ့တယ်လို့စင်ကာပူနိုင်ငံအခြေစိုက်ဘဏ်တစ်ခုဖြစ်တဲ့ United Overseas Bank ကလည်းဒီမြန်မာနိုင်ငံတကာလေကြောင်းလိုင်း MAI ရဲ့ဘန်အာမတ်ခန်နဲ့ဘန်စင်းတွေကိုပိတ်သိမ်းခဲ့ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင်းမရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစည်းဝါးရေးချွတ်ချုံကြမှုမလုံခြုံမှုအထွေထွေအကျတဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါနေပြည်တော်ရှိရေနံနဲ့တဘာဝဓာတ်ငွေ့ယုံ MOGE ယုံကိုဇူလိုင်6ရက်နေ့မှာစစ်တပ်ကဝင်ရောက်စီးနှင်ပြီးစီမံဌာနအရာရှိများကိုဖမ်းဆီးတယ်ဆိုတဲ့သတင်းကိုမြန်မာနိုင်ငံသတင်းဌာနကဖော်ပြခဲ့ပါတယ်လုံခြုံရေးသတင်းပေါက်ကြားလို့ MOGE ယုံကိုအခုလိုစစ်တပ်ကဝင်ရောက်စီးနှင်ပြီးဝန်ထမ်းတွေကိုဖမ်းဆီးတာလို့မြန်မာနောင်ရဲ့သတင်းမှာဖော်ပြထားပါတယ်။အခုလို MOGE ယုံကိုစစ်တပ်ကဝင်ရောက်စီးနှင်ဖမ်းဆီးတာဟာမြန်မာနိုင်ငံသားကုံသွယ်မှုဘဏ် MFDB နဲ့မြန်မာရင်းနှီးမြှုပ်နှံမှုဘဏ်နဲ့ကုသရောင်းဝယ်ရေးဘဏ် MICB ဘဏ်တွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူဒဏ်ခတ်လိုက်ကြောင်းဇွန်21ရက်နေ့ကထုတ်ပြန်ကြေညာပြီးနောက်သတင်းနှစ်ပတ်အကြာမှာဖြစ်ပွားခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့အခုလို MFDB နဲ့ MICB ဘဏ်တွေကိုပိတ်ဆို့အရေးယူလိုက်တာဟာထိရောက်တယ်လို့မြန်မာစီးပွားရေးလေလာသုံးသပ်သူစီးပွားရေးပညာရှင်ဦးစိန်ထေးက VOA ကိုအခုလို့ပြောကြားခဲ့ပါတယ
်ထိရောက်တာပေါ့မြန်မာနိုင်ငံရဲ့အချုပ်ပေါ့ဗျာအချုပ်ဆိုတာကဘဏ္ဍာရေးနဲ့ပတ်သက်လို့ငွေကြေးအလွဲအပြောင်းအလွဲအပြောင်းနိုင်ငံငွေဒေါ်လာတစ်ခုတွေမဟုတ်နိုင်ငံငွေအကုန်လုံးချုပ်ထားတာဘဏ္ဍာခုညမြန်မာယင်းနေမြန်မာဘဏ်နဲ့မြန်မာကုန်သွယ်မှုဘဏ်ဆိုတကယ်အချုပ်ပြောမယ်ဆိုရင်နိုင်ငံသားငွေ transition နဲ့ပတ်သက်လို့အားလုံးပေါင်းနီးနီးတော့ 80% ကျော်လို့ကျွန်တော်တို့မှန်းတယ်နော်ကဏ္ဍတော့ကျွန်တော်တို့ဆိုမှမရှိဘူးဆိုတော့ 80% 90% လောက်ကအဲ့ဒီဘဏ်ကခုကဖျက်ရအဲ့ဒါကိုကျွန်တော်စူပါပိတ်ဆို့မှုလုပ်တယ်ဆိုတော့ဘလောက်ကြီးမားတဲ့ဟာလားအရှိအဟုန်လဲဆိုတော့ဒါတော့ကြည့်တော့မြင်လာပြီပေါ့ဗျာ
ဇူလိုင်လ21ရက်နေ့ကထုတ်ပြန်တဲ့ American ပြည်ထောင်စုဘဏ္ဍာရေးဌာနထုတ်ပြန်ချက်မှာ MFTB နဲ့ MICB ဘဏ်တွေကိုပိတ်ဆို့အရေးယူဒဏ်ခတ်ရတာဟာစစ်ကောင်စီအပြေအဝါထိန်းချုပ်ထားတဲ့ဘဏ်တွေအနေနဲ့နိုင်ငံကဈေးကွက်မှာငွေပေးငွေယူငွေအလွဲအပြောင်းတွေလုံးလို့မရနိုင်အောင်အထူးသဖြင့်စစ်ကောင်စီအနေနဲ့စစ်လက်နက်ပစ္စည်းတွေနဲ့ဆက်ဆံနေတဲ့ကုန်ကြမ်းပစ္စည်းတွေမတင်သွင်းနိုင်အောင်လို့ပိတ်ဆို့အရေးယူတာဖြစ်တယ်လို့ဖော်ပြထားတာတွေ့ရပါတယ်မြန်မာနောင်ရဲ့ဇူလိုင်လ10ရက်နေ့သတင်းတပုတ်မှာလဲစင်ကာပူနိုင်ငံအခြေစိုက်အထင်ကရဘဏ်ကြီးတစ်ခုဖြစ်တဲ့ United Overseas Bank UOB ဘဏ်ဟာမြန်မာနိုင်ငံကနိုင်ငံတကာလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Myanmar Airways International MAI နဲ့သက်ဆိုင်တဲ့ဘဏ်အာမခံတဲ့ဘဏ်စည်းရင်းတွေကိုပိတ်သိမ်းလိုက်တဲ့အကြောင်း MAI ဘဏ်အကောင့်အတွင်းငွေသားနဲ့ချက်လက်မှတ်တွေထည့်သွင်းခြင်းကိုဇူလိုင်လ10ရက်နေ့မှာစာရွေး၎င်းငွေပေးချေမှုနဲ့ငွေအဝင်ဝန်ဆောင်မှုတွေကိုဇူလိုင်လ31ရက်နေ့ကစာရွေး၎င်းခွင့်မပြုတော့ဘဲ ဩဂတ်စ်လ15ရက်နေ့ကစပြီးတော့ MAI နဲ့တက်ဆိုင်တဲ့ဘဏ်အာမခံ5ခုစလုံးအပြင်ဘဏ်စည်းရုံးလက်ကျန်ငွေတွေနဲ့ဘဏ်စည်းရုံးတွေကိုပိတ်သိမ်းသွားမယ်လို့ UOB က MAI ကိုပေးပို့တဲ့အီးမေးလ်မှာဖော်ပြထားတယ်လို့ဆိုပါတယ်ဒါဟာအမေရိကန်ဘဏ္ဍာရေးဌာနက MFTB နဲ့ MICB ဘဏ်တွေကိုပိတ်ဆို့တန်ခတ်ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့ကိစ္စရပ်တစ်ခုလည်းဖြစ်ပါတယ်
။ဒါအပြင်ကြိုတင်ကြေညာခြင်းမရှိဘဲစစ်ကောင်စီရဲ့ကုန်သွယ်ရေးဦးစီးဌာနကပို့ကုန်ဆိုင်ရာမူဝါဒသစ်ရုတ်တရက်ထုတ်ပြန်လိုက်လို့ထိုင်းမြန်မာနယ်စပ်မြောက်ရီမှာပြောင်းတင်ကုန်ကားအစီးရေ900ကျော်ပိတ်မိပြီးကုန်သည်တွေထိခိုက်ခဲ့ကြတယ်လို့ Farmer Times Media ရဲ့သတင်းကိုဂျွန်လိုင်းရှိရနေ VOE သတင်းမှာဖော်ပြထားပါတယ်ဂျွန်15ရက်နေ့ကထုတ်ပြန်ခဲ့တဲ့မူဝါဒသစ်မှာမြောက်ရီမှာလိုင်စင်လျှောက်ဖို့ငွေထည့်ပေးမဲ့နိုင်ငံခြားကုမ္ပဏီနဲ့ဝယ်ယူမဲ့ကုမ္ပဏီနာမည်မတူညီရင်ပို့ကုန်ကြေညာလောထုတ်မပေးဘူးဆိုတဲ့အတွက်ပြောင်းကားတွေဟာထိုင်းကိုတင်ပို့ခွင့်မရဘဲမြောက်ရီမှာပိတ်မိနေခဲ့တာပါဒီလိုပြောင်းကားတွေပိတ်မိနေခဲ့တဲ့အတွက်ရက်လွန်ကြီးပေးဆောင်ရတာဂိုဒေါင်ကပေးရတာတွေကိုယ်တော်မရတဲ့ပြောင်းတွေမိုးမိတဲ့အတွက်ပျက်စီးရတာတွေကြုံရတာကြောင့်ပြောင်းတင်ပို့တဲ့ကုန်သည်တွေထိခိုက်ညံ့တာခဲ့ကြရပါတယ်ဒီလိုအခက်အခဲတွေကြောင့်ဂျွန်29ရက်နေ့မှာတော့ဂျွန်15ရက်နေ့ကထုတ်ပြန်ခဲ့တဲ့ပို့ကုန်မူဝါဒသစ်ကိုပြန်လည်ပြင်ဆင်ခဲ့တယ်လို့သိရပါတယ်ဒါဟာစစ်ကောင်စီရဲ့စီးပွားရေးမူဝါဒတွေတည်ငြိမ်မှုမရှိတာစီမံခန့်ခွဲမှုညံ့ဖြစ်တာကိုပြသနေတာဖြစ်တယ်လို့ကုန်သည်တဦးကဆိုပါတယ်
စစ်ကောင်စီကအခုလိုစီးပွားရေးကဏ္ဍမှာအခက်အခဲတွေမတည်ငြိမ်မှုတွေမသေးချာမြေယာမှုတွေကြုံနေရတယ်လို့ပဲနိုင်ငံရေးပါလဲစိန်ခေါ်မှုတွေဒူးနေတယ်လို့ဆိုရမှာပါဇူလိုင်လ17ရက်နေ့ကနေစပြီးတော့14ရက်နေ့အထိအင်ဒိုနီးရှားမှာကျင်းပပြုလုပ်နေတဲ့အာဆီယံနိုင်ငံသားဝင်ကြီးများအစည်းအဝေးကိုစစ်ကောင်စီနိုင်ငံသားဝင်ကြီးတက်ရောက်ခွင့်မရပါဘူးပြောရရင်စစ်ကောင်စီကတန်တမန်ရေးအရရွာပြင်ထုတ်ခံရတယ်လို့ဆိုရမှာပါပြည်တွင်းမှာလည်းပဋိပက္ခတွေပုံမို့ပြင်းထန်လာနေပြီးပြည်တွင်းစစ်အရှိန်ဟုန်ဟာလည်းပုံမို့ကျယ်ပြန့်လာနေပါတယ်။ဒီအကြောင်းကိုမြန်မာစစ်တပ်ဟာပြည်တွင်းစစ်မှာရှုံးနေနေတဲ့ဆိုတဲ့ခေါင်းစဉ်နဲ့စောင်းမတပုတ်ကို Council on Foreign Affairs ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားတာတွေ့ရပါတယ်
။အဲ့ဒီစောင်းပါမှာပြည်သူကရွေးချယ်တင်မြှောက်ထားတဲ့ NLD ရတအစုအယကိုဖြုတ်ချပြီးအာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်ဟာနိုင်ငံရဲ့နယ်မြေအများစုကိုမထိန်းချုပ်နိုင်တော့ဘူး။စစ်တပ်အာဏာသိမ်းပြီးချိန်ကစလို့နိုင်ငံတော်မှာ PDF တွေအချိန်တိုအတွင်းမှာပေါ်ပေါက်လာခဲ့တယ်။စစ်တပ်ဟာမျိုးပြဒေသတွေမှာတောင်အရက်ဆက်ဆုံးအကြမ်းတမ်းဆုံးပုံစံတွေနဲ့ထိန်းထားရတယ်။လက်တလောမြေပြင်တိုက်ပွဲတွေမှာရှုံးနိမ့်လာတဲ့စစ်ကောင်စီတပ်တွေဟာရက်ဆက်တဲ့လေကြောင်းတိုက်ခိုက်မှုတွေကိုအားပြုနေရတယ်။စစ်ဗိုလ်တွေစစ်တပ်အရာရှိတွေနဲ့ဆက်နွယ်နေသူတွေကိုမျိုးပြဒေသတွေမှာလုံခြုံတပ်ဖြတ်ခြင်းခံရတာပိုကျယ်ပြန့်လာနေတယ်။အရှိတောင်အခြားဒေသမှာအင်အားကြီးစစ်တပ်တခုဖြစ်ခဲ့တဲ့အင်အား3သိန်းကနေ4သိန်းကြားရှိတယ်လို့ခန့်မှန်းကြတဲ့မြန်မာစစ်တပ်ဟာအင်အား3သိန်းခွဲဝန်းကျင်သာရှိတော်ပြီးတကယ့်တိုက်ခတ်ရေးအင်အားဟာ9000ဝန်းကျင်ပဲရှိတော်တယ်လို့သုတေသီရဲမျိုးဟင်းကသုံးသပ်ထားတယ်။စစ်ကောင်စီတပ်တွေတဲကိုဝင်ရောက်လို့သူနဲပါလာနေပြီးတပ်ပြေးတွေဟာလည်းများလာနေတယ်။ဒါကြောင့်စစ်ကောင်စီကခုခံတော်လှန်ရေးအင်အားစုတွေကိုအနိုင်ရပွဲမရှိတော်ဘူး။နိုင်ငံဟာလည်းကြာရှုံးနိုင်ငံဖြစ်လာနေပြီလို့យေတာထားပါတယ်။အခုလိုမြမကဗမီဒီယာတွေရဲ့យေတာဖော်ပြချက်တွေကိုလေ့လာကြည့်ရင်မြန်မာနိုင်ငံမှာလက်တလောကြုံတွေ့နေရတဲ့စီးပွားရေးချွတ်ချုံကျမှုမလုံခြုံမှုနဲ့အထွေထွေသောအကျက်တဲတွေဟာစစ်တပ်အာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေဆိုတာရှင်းပါတယ်လို့နိုင်ငံရေးလေ့လာသုံးသပ်သူတဦးကဆိုပါတယ်ခင်ဗျာ။
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုဆောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါ။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။အခုတော့ ISP မြန်မာမြင်ကွင်းကျင်းမှတ်စုအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။ကမ္ဘာဘဏ်ရဲ့အစဉ်ခံစားအရမြန်မာစီးပွားရေးဟာ GDP 300ခန့်နှုန်းတိုးလာမယ်လို့ခန့်မှန်းပေမဲ့ဒါဟာအခြေမခိုင်သေးတဲ့နလန်ထမှုအဖြစ်ပဲရှိနေပါလိမ့်မယ်လို့ဆိုပါရယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျင်းမှတ်စုအစီအစဉ်မှာလက်ရှိမြန်မာစီးပွားရေးအခြေအနေတွေကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါရရှင
် ဒီတစ်ပတ်မှာတော့ ISP ကပြင်ရောင်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ Inside Email မှာပါရှိတဲ့မြန်မာစီးပွားရေးအခြေမခိုင်တာကိုဖော်ပြပါမယ်။ကမ္ဘာ့ဘဏ်က6လတာအတွက်မြန်မာစီးပွားရေးစောင့်ကြည့်လေ့လာမှုအစီရင်ခံစာကိုမကြာခင်ကထုတ်ပြန်ခဲ့ပါတယ်။အစီရင်ခံစာအရမြန်မာစီးပွားရေးဟာ GDP 300ခန့်လုံးတိုးတက်မယ်လို့ခန့်မှန်းပါတယ်။ဒါပေမဲ့မြန်မာစီးပွားရေးဟာအခြေမခိုင်သေးတဲ့နလန်ထားမှု fragile recovery အဖြစ်ပဲရှိနေပါလိမ့်မယ်။ဒါဟာကိုဗစ်ကပ်ဘေးမဖြစ်ခင်2019ခုနှစ်အခြေအနေကိုပြန်ရောက်ဖို့ဝေးနေမယ်လို့ဆိုလိုတာပါ။ Economic Intelligence Unit EIU ကတော့ကမ္ဘာ့ဘဏ်ခန့်မှန်းချက်နဲ့မတူတဲ့အမြင်ရှိပါတယ်။ EIU ကမြန်မာစီးပွားရေး GDP ကို 1.5% ခန့်လုံးကနေ 200% ခန့်လုံးလျှော့ချခန့်မှန်းပါတယ်။နိုင်ငံရဲ့စီးပွားရေးအခြေအနေကတရားစတာထုတ်လုပ်မှုဘက်ကိုပြန်လှည့်သွားနိုင်တယ်လို့ EIU ကဆိုပါတယ်။မြန်မာပြည်ပပုံကုန်တွေမိပောင်ကျနေပြီလို့ EIU ကပြောထားပါတယ်။နှစ်လိုက်တိုက်တာမှုမှာပုံကုန်15%လုံးကျသလိုဓာတ်ငွေတင်ပို့မှုကရငွေလည်းကျဆင်းနေပါတယ်။ကုန်သွယ်မှုလုံငွေမြင့်မားလာပြီးဂျွန်လာအတွင်းမှာတင်အမေရိကန်ဒေါ်လာ1400လောက်ရှိနိုင်ပါတယ်။ဒီအခြေအနေတွေကြောင့်မြန်မာစီးပွားရေးဟာတရားစတာထုတ်လုပ်မှုဘက်ပြန်လှည့်သွားနိုင်တာပါ။ပြပပုတ်ကုန်တွေကရလာတဲ့ငွေပေါ်စစ်ကောင်စီရဲ့ထိန်းချုပ်မှုကများပြားနေစေဖြစ်ပါတယ်။ပုတ်ကုန်ရငွေရဲ့65%လုံးကိုသတ်မှတ်ငွေလည်နှုန်းတိုင်းပြန်လဲရမယ်လို့အရင်ကသတ်မှတ်ခဲ့ပါတယ်။ဒီချက်ဟာလုပ်ငန်းရှင်တွေအတွက်ကြီးမားတဲ့ထိုးနှက်ချက်ဖြစ်ခဲ့ပါတယ်။ဇူလိုင်23ရက်မှာတော့65-35မူကို50-50မူအဖြစ်စစ်ကောင်စီကပြောင်းလဲလိုက်ပါတယ်။လိုက်နာမှုမရှိရင်နိုင်ငံသားသုံးွေစီမံခန့်ခွဲမှုဥပဒေနဲ့အရေးယူမယ်လို့လည်းဆိုပါတယ်။မူပြောင်းလိုက်ပေမဲ့ထိန်းချုပ်မှုဆက်ရှိနေတာကြောင့်လုပ်ငန်းရှင်တွေအခက်ကြုံနေရအောင်ပါပါ။ကုန်သွယ်မှုမှာအမေရိကန်ဒေါ်လာပေါ်မိကိုနေရမှုကိုရှောင်လွဲဖို့စစ်ကောင်စီဘက်ကကျင်းစင်နေပုံရပါတယ်။နယ်စပ်နဲ့ပင်လယ်ရေကြောင်းကုန်သွယ်မှုတွေမှာတရုတ်ရွာငွေစည်းရင်းဖွဲ့မှလိုင်စင်ပေးမယ်ဆိုပြီးတင်းကျပ်ထားပါတယ်။တရုတ်ရွာငွေနဲ့ကုန်သွယ်ပြီးရွာနဲ့ပဲအခွန်စည်းချက်မဲ့သဘောလည်းဖြစ်ပါတယ်။တစ်ဖက်မှာလဲ MFTB ဘဏ်နဲ့ MICB ဘဏ်နှစ်ခုကိုအမေရိကန်ကအရေးယူပိတ်ဆို့ခဲ့ပါတယ်။ဒီကရက်ကြောင့်ပြင်ပငွေလဲနှုန်းကအမေရိကန်ဒေါ်လာကိုကျပ်3100အထိခုန်တက်သွားပါတယ်။ရေရှည်အတွက်တော့နိုင်ငံသားငွေသွင်းငွေထုတ်ကိစ္စတွေပိုခက်လာနိုင်ပါတယ်။
ISB မြန်မာရဲ့မြင်ကွင်းကျင်းမှတ်စုအစီအစဉ်ပါရှင်ကျမတို့ VOE မြန်မာပိုင်းကနေ RFA ဒီမြန်မာပိုင်းအစီအစဉ်နဲ့ပူးပေါင်းပြီးတော့လူထုမိတ်ဆွေအတန်ဒီရုပ်တံအစီအစဉ်ကို24နာရီထုတ်လွှင့်နေပါတယ်အခုတော့ကျမတို့ဒီမအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနှာစင်ကြည့်ရှုကြရအောင်ပါ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ပြည်ဝိုင်းတော်သားများကျမ်းမာချမ်းသာကြပါစေ။တည်င်းချက်လက်ကောင်းတွေကြီးထက်မကတည်ဆက်နိုင်ပါစေ။ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့မြတ်သက်မှုဖြစ်ပါရဲ့။မလွမ်းမှုဆိုတဲ့သောရရှင်ကတော့စာတစ်ခါရေးဘူးပါရင်ကျေးဇူးပါ VOE တဲ့။တည်င်းတင်ပြပေးတာကျေးဇူးပါ။ကျမ်းမာပျော်ရွှင်နိုင်ကြပါစေ။အခုချိန်မှာတော့မပျော်ရွှင်နိုင်ဘူးဆိုတာသိနေပါရဲ့တဲ့။မြန်မာတွေကနိုင်ငံကိုချစ်ကြလို့ပါ။ဝိုင်းတော်သားတွေကိုအားပေးနေပါရဲ့ဆိုပြီးတော့ရေးလာပါရဲ့။တိုင်းရင်းဝင်အစီအစဉ်တွေကိုကြည့်မရပါဘူးဆိုပြီးရေးလာတဲ့သောရရှင်ကတော့
VOA ကမနက်ခင်းရေဒီယိုအစီအစဉ်ညနေခင်းရေဒီယိုအစီအစဉ် VOA TV သတင်းလွှာ TV အစီအစဉ်တွေကိုပုံမှန်တိုင်း YouTube မှာ live တစ်ချိန် live ပြီးသွားရင်လည်းဒုတိယအချိန် recording video တွေပြန်တင်ပေးပါအောင် VOA ရေ VOA ကိုအဖေတို့လက်ထက်ခတဲ့ကရေဒီယိုနဲ့နားထောင်ခဲ့တာအခုတော့ဖုန်းလေးနဲ့နားထောင်နေပါတယ်ခင်ဗျာ
ဟ ုတ်ကဲ့ပါဒီနာမည်မဖော်ပြပါနဲ့လို့ရေးထားရဲ့သောရရှင်ပြောထားတဲ့အထဲမှာဓာတ်ရိုက်ထုတ်လွှင့်တဲ့အစီအစဉ်တွေကအလိုလျောက်အစနစ်နဲ့ချိတ်ဆက်ထားတာဖြစ်ပါတယ်နော်ဒါမဲ့တခါတလေသူတို့ဆက်သွယ်ရေးစနစ်အမှားဖြစ်ပြီးတော့ရေဒီယိုရုပ်မြင်သံကြားဓာတ်ရိုက်ထုတ်လွှင့်ပေမဲ့လေချိတ်ဆက်ထားတဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဓာတ်ရိုက်မထွက်သွားဘူးဖြစ်တတ်ပါတယ်ဒါဆိုရင်ကျမတို့ကဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်ပြီးသွားရင်အဲ့ show ကိုပြန်ပြီးတင်ပေးပါရစေဒါမှမဟုတ်လေဒီနားဆင်ကြည့်ရှုသူအနေနဲ့ဓာတ်ရိုက်ထုတ်လွှင့်ချိန်မှာနားဆင်ကြည့်ရှုခြင်းနဲ့ဆိုရင်နောက်ထပ်စာမျက်နှာဥမာ YouTube ကပြတ်တယ်ဆိုရင် Facebook ဒါမှမဟုတ်လေ VOA မြန်မာအင်တာနက်စာမျက်နှာ Spotify TuneIn အစားရှိသဖြင့်နေရာတွေနောက်ပြီးတော့ဖုန်းပေါ်က VOA App အဲ့နေရာတွေကနေပြီးတော့ဓာတ်ရိုက်နားထောင်ကြည့်ရှုလို့ရပါတယ်ရှင်အခုလိုစာရေးပြောပြလာတာကျေးဇူးအထူးတင်ပါတယ်နောက်ထပ်ကိုပိုင်မြင်ကိုရေးလာတဲ့သောရရှင်တယောက်ရဲ့ဆောင်ကတော့ကောင်းသောနေ့တွေဖြစ်လာပါစေခင်ဗျာလို့ရေးလာပြီးတော့သူ့ရဲ့နာမည်ကိုလည်းမဖော်ပြပါနဲ့လို့ဆိုလာပါတယ်။သူကအခုလက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်
။မြန်မာပြည်ကြီးစစ်မှန်တဲ့ဒီမိုကရေစီအများဆုံးပြန်လည်ရှင်သန်စေခြင်းပြီးတော့နိုင်ငံတကာကလည်းပြောချင်ပါတယ်။အထူးသဖြင့်ကုလကူပါလူသားချင်းစာနာပါတယ်ခေါင်းဆောင်တွေကိုလူတွေကလေးတွေငယ်တွေကိုတန်ဖိုးထားပါလို့ရုပ်ရှင်တွေကလို့တည်သွားတဲ့ပြည်သူတွေကပြန်ပြီးတော့ရှင်သန်မလာနိုင်တော့ပါဘူးစစ်မိတ်ဆာတွေကလက်နက်အားကိုနဲ့ဖမ်းချင်တိုင်းဖမ်းလုချင်တိုင်းလုတတ်ချင်တယ်လို့တတ်တနတ်ဖြားကဥပဒေနဲ့ထင်တယ်လို့ကြမ်းဖက်နေကြတာတက်တိပေါင်းများစွာလည်းရှိနေပြီကျွန်တော်တူတဲ့အမြင်အရဆိုရင်တော့တင်းတို့အစုကိုဖမ်းရမ်းရင်ထုတ်အင်တာပိုးနဲ့ဖမ်းဆီးပြီးတော့တရားရင်ဆိုင်စီရမှာပါဆရာနာသိန်းခေါင်းဆောင်ရဲ့လက်ကင်တုတ်တပ်သားတွေကိုလည်းပြောချင်ပါတယ်အမှန်မြင်ကြပါတော့ပြည်သူတွေအော်နေတဲ့ဒုရေးဆိုတာခင်ဗျားတို့ရေးလဲဖြစ်တယ်ဆိုတာပါပဲလက်နက်ဘလောက်ဝဲဝဲတိုက်ပေးမဲ့သူမရှိရင်အချင်းနှီးပါပဲဒါကြောင့်မလို့ပြည်သူတွေကိုမတိုက်ပါနဲ့နိုင်ငံဘန်နာတွေမပြုံးတိရလီအောင်လူသားရေးမြစ်တွေမပြုံးတိရလီအောင်အထူးဖြင့်လူပတ်ဝန်းကျင်ကြီးမပြက်စီမပြုံးတိရလီအောင်ပြောတာပါဗျာမြန်မာပြည်အများဆုံးညှင်းညမ်းပါစေ
ဒီလိုဆိုရင်တော့အရင်နည်းနည်းနဲ့အားလုံးရဲ့ဘန်နိုင်လွတ်လပ်မျှတတဲ့စစ်မှန်တဲ့စီကံဥရေပေါင်းတွင်ကငြိမ်းချမ်းရေးနဲ့ဒီမိုကရေစီကိုတူတူရရှိမှာပါတဲ့သူရဲ့ရင်ထဲကပြောချင်တဲ့စကားတွေဖော်ပြပေးပါလို့ပြောလာပါတယ်ဟုတ်ကဲ့ဒီသောရရှင်က PS ဆိုင်ကနေပြီးတော့ VOA စီစဉ်တွေကိုအားပေးနေတယ်ဆိုလို့ကျေးဇူးတင်ပါတယ်နော်သူရဲ့နောက်ဆုံးပိတ်ဆူတောင်းလာတဲ့စကားလေးပြောပြပေးချင်ပါတယ်အားလုံးယောဂါပေးစစ်ပေးတဘာဝပေးတို့ကနေကင်းဝေးကြပါစေတဲ့တောင်းတဲ့ဆုနဲ့ပြေးပါစေနော်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝကြုံတွေ့နေရတဲ့အဖြစ်တွေကိုရေးပြီးတော့စာရေးပြလာတဲ့သောရရှင်ကြီးရဲ့ကိုပိုင်ထင်မြင်ယူဆချက်တွေအမြင်တွေကိုလည်းအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။မင်္ဂလာပါ VOA ရေကျွန်တော်ကရခိုင်တယောက်ပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံသားထွက်ခွာရတဲ့သူတွေရဲ့အခက်အခဲကိုရေးပြလာပါတယ်
။မင်္ဂလာပါ VOA ရေကျွန်တော်ကရခိုင်တယောက်ပါအခုလက်ရှိစစ်ကောင်စီအာဏာသိမ်းပြီးနောက်နိုင်ငံရေးမတည်ငြိမ်မှုကြောင့်ပြည်ပထွက်ခွာကြတဲ့ကျွန်တော်အပါအဝင်မြန်မာပြည်သားတချို့လည်းမလေးရှားကိုတရားမဝင်လမ်းကြောင်းနဲ့ဖြစ်ဖြစ်တရားဝင်နီးလန်းတွေနဲ့ပဲဖြစ်ဖြစ်ရောက်နေကြပါတယ်ဒီလိုရောက်နေတဲ့သူတွေကိုအဲ့ဒီအစိုးရကအ ਨੇ ဆုံးယာယီနေထိုင်ခွင့်လိုမျိုးလေးတစ်ခုခုတော့လုပ်ပေးသင့်ပါတယ်ဒီနေရာမှာပြောချင်တာကမလေးရောက်နေတဲ့မြန်မာတွေကို UN ကတ်ထုတ်ပြီးအခြေခံအလုပ်သမားလိုအပ်နေတဲ့နိုင်ငံတချို့ကိုပို့လိုက်ရင်ပိုကောင်းမယ်လို့ထင်ပါတယ
်ကျွန်မပြောသွားသလိုပဲအခုသောရရှင်ရဲ့ဆန်ကကိုပိုင်ထင်မြင်ယူဆချက်ဖြစ်ပါတယ်နော်မြန်မာနိုင်ငံကအိမ်နီးချင်းနိုင်ငံတွေကိုရောက်ရှိနေပြီးတော့ဒုက္ခရောက်နေရတဲ့သူတွေအတွက်သူရဲ့အမြင်ရှုထောင့်ကိုရေးလာတာဖြစ်ပါတယ်ဒီမှာမလေးရှားတို့ထိုင်းတို့ကိုရောက်နေတဲ့သူတွေအတွက်ဟိုဘက်ကနေပြီးတော့တရားဝင်နေထိုင်ခွင့်လေးဒီသောရရှင်ရေးလာလို့ထိုင်းကိုရောက်နေတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးစင်ပါတယ်
။မင်္ဂလာပါ VOE ကျွန်တော်ကထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့အလုပ်သမားတယောက်ပါ။ကိုယ်နိုင်ငံမှာမဖွံ့ဖြိုးမတိုးတက်တော့သူများနိုင်ငံမှာအလုပ်လုပ်နေရတယ်လေ။ကွာကြီးကမတရားဘူးဗျာ။နိုင်ငံတကာကိုပြောပြပြီးပါ VOE ။ဒီမှာရေးကူညီကြပါလို့တိုးတက်တဲ့ဒီမိုကရေစီပဲလိုချင်တယ်လို့စစ်အစိုးရကိုဝိုင်းပြီးဖယ်ကြပါမြန်မာပြည်ကိုတိုးတက်အောင်လုပ်မဲ့အစိုးရပဲရကြပါတယ်။ဒါမှသူများနိုင်ငံမှာမျက်နှာအငယ်ခံပြီးတော့အလုပ်လုပ်စရာမလိုတော့ဘူးပေါ့
။ဒီလိုမျိုးပြည်ပနိုင်ငံတွေထွက်ခွင့်မရဘဲနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့သူတွေကြုံတွေ့နေရတဲ့စောင့်ဝင်နေရေးဒုက္ခအခက်အခဲတွေကိုရေးပြလာတဲ့သောရရှင်တွေရဲ့စာတွေကိုအခုဖော်ပြပေးသွားချင်ပါတယ်။CDM ဝန်ထမ်းတယောက်ရေးလာတာမှာတော့
ကျွန်တော်က CDM ဝန်ထမ်းတူဦးပါခင်ဗျာရက်တွေလည်းကြာလာခဲ့ပါပြီနှစ်တောင်မှကျော်လာခဲ့ပါပြီဘာတွေလုပ်နေကြလဲဘယ်လိုစားနေကြလဲ တချက်လေးတော့မေးဖို့မရကြပါဘူးကိုယ့်အဖွဲ့တွေမေးလိုက်ပြန်တော့လေအဆင်မပြေတဲ့လူတွေကြီးပါပဲဘာဆက်လို့ရမယ်မှန်းတော့မသိတော့ပါဘူးလုတ်ခဲ့တဲ့လုတ်သက်တွေလည်းနှမျောမိပါတယ်တချို့ဆိုရင်တေကုန်ကြပါပြီဘာနဲ့နာကြီးမှလည်းမရကြပါဘူးအတော်လေးအခက်တွေ့နေရပါတယ
်ဆက်အာနာတိမ်မှုကိုအကျမ်းမဖက် CDM နည်းနဲ့ဆန့်ကျင်ပြီးတော့အခုရှိနေကြတဲ့သူတွေတော်လန်ရေးအတွန်းရှိလာပြီးတဲ့အခါမှာဘလို့အကျက်တဲတွေနဲ့ဂျုံတွေးနေရလဲဆိုတော့သူရေးလာတာပါဒီလိုမျိုးစာဝတ်နေရေးကျက်တဲမှုတွေရဲ့ရလဒ်ကတော့မြန်မာနိုင်ငံမှာအခုနောက်ပိုင်းခေတ်စားနေတဲ့အွန်လိုင်းကလိင်ညာမှုတွေဖြစ်ပါတယ်ကိုမင်းစာဆိုတဲ့သရရှင်က
မြန်မာနိုင်ငံမှာစီးပွားရေးအဆင်မပြေမှုကိုအသုံးချပြီးအွန်လိုင်းပေါ်ကချင်းွေလုပ်ငန်းကလူတွေကိုတအားလိုက်လိမ့်နေပါတယ်ဒါကိုအများပြည်သူသိအောင်ပြောပြပေးပါခင်ဗျာ
လူတွေကိုတအားလိုက်လည်နေပါတယ်။ဒါတွေအများပြည်သူသတိထားမိအောင်လို့ပြောပြချင်ပါတယ်ဆိုပြီးတော့စာရိုလေးရေးပြီးတော့သတိပေးလာပါတယ်။သရရှင်ရဲ့ပေးစာတွေကိုတော့ဒီမှနေရက်ချင်ပါတယ်ရှင်။ပိုကောင်းတဲ့မနှက်ဖြန်တွေပိုင်ဆိုင်ရပါစေလို့တောင်းဆုပြုမိပါတယ်။ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းဗီယိုဘမ်ဘစ်နျူးဆိုရယ်ဗီယိုမြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ဗီယိုမြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြောင့်ပါ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မဲသနာကျော်အသက်ရှင်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင်အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အခုတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုပြောပြမှာပါဒီတစ်ပတ်အတွက်တော့ထိုင်းနိုင်ငံဘန်ကောက်မြို့မှာကနုတ်ပန်းတွေပုံစံဖန်တီးထားတဲ့ရေခဲကြောင်းတွေရေပန်းစားနေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာပဲပြီးခဲ့တဲ့အပတ်ကအမိုက်ကောက်ပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့အတူမက်ခင်ဖြူတွေကပြောပြမှာပါရှင
်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကနုတ်ပန်းတွေပုံစံဖန်တီးထားတဲ့ရေခဲကြောင်းတွေရေပန်းစားနေပါတယ
်။
ဘန်ကောက်မြို့ကထင်ရှားတဲ့ Watch Aron အာယုံစီဒီမှာရောင်းချနေတဲ့ဒီရေခဲကြောင်းတွေကဖျားစီဒီအောက်ခြေပစ်စင်အစစ်မှာအလှတက်ဆင်ထားတဲ့ကနုတ်ပန်းပုံစံမျိုးဖန်တီးထားတာပါ။ဒီရေခဲကြောင်းတွေကိုအာယုံပန်းလို့နာမည်ပေးထားပြီးတော့အရသာနှစ်မျိုးနဲ့ဖန်တီးကြောင်းချနေပါတယ်။အရသာနှစ်ခုမှာတစ်ခုကခရမ်းရောင်ပဲအုံလို့အရသာဖြစ်ပြီးနောက်တစ်ခုကတော့လက်ဖက်ရည်ရောင်ထိုင်းလက်ဖက်ရည်အရသာဖြစ်ပါတယ်။Pop icon ရေခဲကြောင်းထုတ်လုပ်သူအသက်34နှစ်အရွယ် Syria Hand Pattern Chuk ဖန်တီးခဲ့တဲ့ဒီရေခဲကြောင်းတွေဟာထိုင်းနိုင်ငံရဲ့ကျွယ်ဝလာတဲ့ရင်းချင်းမှုအမွေအနှစ်တွေကိုထင်ရှားစေပြီးအမြင့်သစ်တွေရရှိစေဖို့အတွက်ဖြစ်ပါတယ်လို့ Syria ကပြောပါတယ်။အခုလိုဖျားကနာမည်ကြီးလက်ရာတွေကိုရေခဲကြောင်းပုံစံအဖြစ်နဲ့ဖန်တီးလိုက်တာကြောင့်လူတွေအနေနဲ့အရင်တုန်းကသတိမချားမိတဲ့လက်ရာတွေကိုလိုက်ရှာဖွေစေဖို့ဖြစ်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းသူကပြောပါတယ်။ ရေခဲကြောင်တစ်ချောင်းကိုထိုင်းဘတ်ငွေ89ဘတ်အမေရိကန်ဒေါ်လာနဲ့ဆိုရင်တော့2ဒေါ်လာခွဲကျော်ကျတဲ့မှာဖြစ်ပြီးဒီရေခဲကြောင်ရောင်းချလို့ရတဲ့အမြတ်ငွေတွေကိုတော့ဒီဖျားကဒီဗုဒ္ဓဘာသာပြန်ပွားရေးသင်တန်းတွေနဲ့ကျမ်းမာရေးဆိုင်ရာကုန်ကြမ်းစည်းတွေအတွက်ကိုလှူဒန်းသွားမယ်လို့ရေခဲကြောင်ထုတ်လုပ်သူကပြောပါတယ်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့မှာပဲပြီးခဲ့တဲ့ဘက်ကအမိုက်ကောက်ပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်ဂျပန်နိုင်ငံမှာစတင်ခဲ့တဲ့ဒီပြိုင်ပွဲကိုစုပ်ဖို့ကုန်မီလို့နာမည်ပေးထားပြီးတော့အာကစားနဲ့အမိုက်ဆိုတဲ့ဂျပန်ဘာသာစကားနှလုံးကိုပေါင်းဆက်ဖန်တီးထားတာပါအမိုက်ကောက်တာကိုပြောစရာကိစ္စတစ်ခုအနေနဲ့ဖန်တီးခဲ့ကြတာပါအခုလိုအမိုက်ကောက်ပြိုင်ပွဲတွေကိုနိုင်ငံပေါင်း22နိုင်ငံမှလည်းအလားတူကျင်းပခဲ့ကြပြီးနိုင်ငံတစ်နိုင်ငံချင်းစီကအနိုင်ရသူတွေဟာလာမယ့်နိုဝင်ဘာလကျရင်ကျင်းပမယ်စုပ်ဖို့ကုန်မီကမ္ဘာပထမဦးဆုံးအမိုက်ကောက်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ရမှာပါအသင်းလိုက်ရှင်ပြိုင်ကြရတာဖြစ်ပြီးတော့တသိန်းမှာလူ3ဦးပါဝင်ပါတယ်။ပြိုင်ပွဲဝင်တဲ့အသင်းတွေအနေနဲ့စတူယန်1ကီလိုမီတာပတ်လည်မှာအမိုက်ကောက်ကြရတာဖြစ်ပြီးတော့ပလတ်စတစ်အမိုက်၊ဖန်ပလင်း၊အလူမီနီယံခွက်၊ဆက်ကူနယ်ဆေးလိပ် Secret ဖင်စီကန်စတဲ့အမိုက်တွေကိုအမျိုးအစား4ခုခွဲပေးရတာပါ။ထိုင်းနိုင်ငံမှာကျင်းပတဲ့ပွဲမှာတော့ MJ အသင်းကအနိုင်ရရှိသွားတာဖြစ်ပြီးသူတို့အဖွဲ့ဝင်တွေအနေနဲ့အမိုက်ကောက်ရတာကိုဝါသနာပါပြီးအမျိုးအစားခွဲရတာကိုလည်းသဘောကျတဲ့အကြောင်းဖွဲ့ဝင်တို့ကပြောပါတယ်ခင်ဗျာ
အမေရိကတိုက်အလဲပိုင်းနိုင်ငံတစ်ခုဖြစ်တဲ့ဟွန်ဒူရက်စ်နိုင်ငံမှာအချင်းထောင်တွေရဲကနေမောင်းပြန်ရိုက်ဖယ်တနက်တွေအပါဝင်လက်နက်မျိုးစုံနဲ့တနက်ကြီးစံအမြောက်အများကိုဖမ်းဆီးရမိခဲ့တယ်လို့အာနာပိုင်းကသတင်းထုတ်ပြန်ပါတယ် AR-15 AK-47 M-16 စတဲ့မောင်းပြန်ရိုက်ဖယ်တနက်တွေဦးစီးနဲ့ပြောင်းတူတနက်တွေလည်းပါဝင်ပြီးတော့ကြည်စံမျိုးစုံနောက်ဓာတ်နဲ့အပိုင်းစတွေပါဝင်တဲ့လက်ပစ်ပုံမူရင်ဆေးဝါးငွေသားတွေနဲ့စက်သွယ်ရေးပစ္စည်းတွေပါဝင်တယ်လို့ရဲတပ်ဖွဲ့ကပြောပါရယ်ပျော်လင့်ချက်နဲ့ယုံကြည်ချက်စစ်စင်ရေးလို့နာမည်ပေးထားတဲ့ဒီစီမံချက်ကိုဟွန်ဒူရက်စ်ရဲတပ်ဖွဲ့တွေကလှုပ်ဆောင်ခဲ့တာပါအခုလိုအချင်းထောင်၅ခုကဖမ်းဆီးရမိတဲ့လက်နက်တွေနဲ့ကြည်စံတွေကိုတော့သတင်းစာရှင်းလင်းပွဲလုပ်ပြီးမီးရှို့ဖျက်ဆီးပြခဲ့ပါရယ်ရှင်
ဒီကျင်းနိုင်ငံစကားစဲမြို့နာကရွာလေးတိတ်ရွာမှာအိမ်တလုံးကိုစားကြည့်တဲ့အဖြစ်အသွင်ပြောင်းထားပြီးတော့စာအုပ်ကြိုက်နှစ်သက်သူတွေကိုဆွဲဆောင်နေပါတယ်။ဘီရှက်အာမာရွာကလေးမှာနေထိုင်တဲ့မိုဟာမက်အဒဲလ်အစီဖာတီဆိုသူကကလေးတွေအတွက်စာအလွယ်တကူဖတ်ရှုနိုင်ဖို့သူ့နေအိမ်ကိုစားကြည့်တဲ့အဖြစ်ပြောင်းလဲလိုက်တာပါ။အသက်34နှစ်အရွယ်အစီဖာတီဟာမြို့မှာရှိတဲ့အများပြည်သူစားကြည့်တိုင်းမှာအလုပ်လုပ်သူတယောက်ဖြစ်ပြီးတော့ကလေးတွေအနေနဲ့စာလာဖတ်နိုင်အောင်စာအုပ်ကားနိုင်အောင်ကြည်ရွယ်ပြီးအခုလိုစာကြည့်ရိုက်တစ်ခုဖွင့်လှစ်ခဲ့တာပါတပတ်ကိုစာအုပ်5အုပ်ငှားလို့ရပြီးတော့အနီးပတ်ဝန်းကျင်ကအများပြည်သူစာကြည့်ရိုက်နှစ်ခုကစာအုပ်ပေါင်း2000လောက်ကိုလည်းသူ့စာကြည့်ရိုက်ကနေငှားရမ်းထားပါတယ်အနီးနားရွာတွေကကလေးတွေကလည်းသူ့စာကြည့်ရိုက်လေးကိုစိတ်ဝင်စားကြပြီးတပတ်ကိုကလေး900လောက်လာစာဖတ်ကြပါတယ်
ဒါကတော့ကဘာတလွားထူးခြားစံပြသတင်းစီစဉ်ကိုကိုငိမ့်ချက်နဲ့တူမက်ခင်ဖြူတွေကတင်ဆက်ခဲ့တာပါရှင်ကျမတို့ VOA မြန်မာပိုင်းကနေနနက်ခင်းစီစဉ်ကိုတော့မြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါရှင်အခုတော့သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါအ
ိန္ဒိယနိုင်ငံမှာကျင်းပနေတဲ့ G20 စီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ဘဏ္ဍာရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လန်ကကျွေးမီကိစ္စတွေနဲ့တခြားကမ္ဘာစိန်ခေါ်မှုတွေအတွက်တရုတ်နိုင်ငံနဲ့လက်တွဲလှုပ်ဆောင်မှုအမေရိကန်ကစိတ်အားထက်သန်နေတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။အစည်းအဝေးမတိုင်ခင်ဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုတုံ့ပြန်ရမှာပြီးခဲ့တဲ့သတင်းဘက်ကသူသွားခဲ့တဲ့တရုတ်နိုင်ငံခီးစဉ်ဟာအမေရိကန်နဲ့တရုတ်ဆက်ဆံရေးကိုပိုပြီးတော့တေးကြအောင်အထောက်အကူဖြစ်စေခဲ့တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။ကမ္ဘာပေါ်ကကာဗွန်တန်းငွေထုတ်လွှတ်မှုအများဆုံးနိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားရပ်ဆိုင်းနေတဲ့ဆွေးနွေးမှုတွေကိုပြန်လည်စတင်ဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာတန်မှန်ဂျွန်ကယ်ရီဟာတရုတ်နိုင်ငံကိုဒီနေ့ရောက်ရှိလာတယ်လို့တရုတ်အစိုးရပိုင်းမီဒီယာကပြောလိုက်ပါတယ်။ရာသီဥတုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်ကြားအမြင်တွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးဖလှယ်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံပိုင်း CCTV ရုပ်သံလိုင်းကလည်းပြောလိုက်ပါတယ်။ကရင်မျိုးသားအစည်းအရုံးတက်မဟာ3ထိန်းချုပ်နယ်မြေဘကူတိုင်းရွှေကျင်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNU ကရင်မျိုးသားလွမြောက်ရေးတပ်တွေတိုက်ပွဲတွေဖြစ်နေပြီးတော့ဒေသခံတွေတောင်းနဲ့ချီပြီးတော့ဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။ဖမ်းဆီးနှိပ်စက်မှုတွေရှိတာကြောင့်ကျေးရွာပေါင်း16ရွာကဒေသခံပြည်သူပေါင်း 14,000 ကျော်လဲဘေးလျာကိုထွက်ပြေးတင်းရှောင်နေရတယ်လို့ခရင်မျိုးသားအစည်းအရုံးကသတင်းထုတ်ပြန်ထားပြီးတော့အခုဆိုရင်စစ်ဘေးတင်းရှောင်နေသူဥယေဟာ1,000ကျော်လောက်ရှိပြီဖြစ်တယ်လို့လဲဒေသခံတဦးကပြောပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်သတင်းချင်းချုပ်ကိုကိုရဲနိုင်ကပြောပြသွားတာပါဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုဆန်းကျော်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Patrick Dia ပါရုပ်တံအင်ဂျင်နီယာကတော့ Diran Wan ဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ပါကြပါတယ်ရှင်ကဘာတလွားက VOA ကျမတို့ကြည့်ရှုကြတဲ့ပရိသတ်အားလုံးကိုလည်းကျေးဇူးထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.